of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဧပြီလ3ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမဆူမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။COVID-19 ကပ်ရောဂါကမ္ဘာတဝန်းဆက်လက်ကူးစက်နေတာမှာစုစုပေါင်းကူးစက်နေသူသက်တမ်းကျော်သွားပါပြီ။အမေရိကန်ကလက်ရှိကူးစက်နေသူ 2,400 ခန့်ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုကာကွယ်နိုင်ဖို့လူတွေကိုနှာခေါင်းဆီးတွေဝတ်ဆင်ကြဖို့အိမ်ယူရောဂါဒီကနေ့ညွှန်ကြားချက်ထုတ်မယ်လို့မျှော်လင့်ရပါတယ်။နယူးယောက်မြို့မြို့တော်ဝန် Bill Dablasio ကတော့အိမ်မြင်ထွက်ရင်ပဝါရီလက်ကင်ပဝါရီနဲ့နှာခေါင်းဆီးအကာအကွယ်ဝတ်ဆင်ဖို့ကြာသာရေးနေကညွှန်ကြားခဲ့ပါတယ်။ဆေးဝင်တန်းတွေလိုအပ်တဲ့ဆေးရုံသုံးနှာခေါင်းဆီးတွေကိုတော့မဝတ်သင့်ဘူးလို့မြို့တော်ဝန်ကပြောပါတယ်။ Los Angeles မြို့မြို့တော်ဝန်ကလည်းအလားတူဝတ်ဆင်ဖို့တိုက်တွန်းထားပါတယ်။ American ပြည်ထောင်စုပြည်နယ်တော်တော်များများမှာမလိုအပ်ရင်အိမ်မြေမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ပြည်နယ်တချို့မှာအမိန့်မထုတ်သေးပါဘူး။COVID-19 ကပ်ရောဂါတိုက်ဖျက်ရေးအတွက်လိုအပ်တဲ့နှာခေါင်းဆီးဝတ်ဆုံစတဲ့အကာအကွယ်ပစ္စည်းတွေတခြားနိုင်ငံတွေကိုအကူအညီပို့မပေးဖို့ညွှန်ကြားခဲ့တယ်ဆိုတာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကညှင်းဆန်ခဲ့ပါတယ်။ကတိရှိထားတဲ့အတိုင်းအကူအညီပေးမှာဖြစ်ပေမဲ့အမေရိကန်မှာလည်းဒါတွေလိုအပ်နေတာကြောင့်အများကြီးတော့ကူညီနိုင်မှာမဟုတ်ဘူးလို့သမ္မတကဂျာတာရီနီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်ပစ္စည်းအစုံနဲ့ဆေးဘက်ဆိုင်ရာကိရိယာတချို့လိုအပ်ချက်အတွက်အမေရိကန်အစိုးရကတောင်ကိုရီးယားကိုအကူအညီတောင်းထားပါတယ်။ဒါအပြင်တရုတ်နဲ့ရုရှားအပါအဝင်နိုင်ငံတချို့စီကလည်းရောဂါတိုက်ဖျက်ရေးဆိုင်ရာပစ္စည်းတွေရရှိခဲ့ပါတယ်။အဲ့ဒီပစ္စည်းတွေကိုတချို့ကဝယ်ယူတာဖြစ်တယ်လို့တချို့ကအလူအဖြစ်နဲ့လက်ခံရရှိတာဖြစ်ပါတယ်။အမေရိကန်ရေတပ်လီယင်တင်စစ်သမော USS Theodore Roosevelt ပေါ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ဖြစ်ပွားနေပြီလို့အသိပေးခဲ့တဲ့သင်္ဘောကပ္ပတန်ကိုရေတပ်ကယာရုကနေဖယ်ရှားလိုက်ပါတယ်။ရေတပ်ဗိုလ်မှူးကြီး Brett Crozier ကိုယာရုကနေဖယ်ရှားပြီးသူ့နေရာမှာရေတပ်ဗိုလ်ချုပ်ကြီး Carlos Sardiello နဲ့အစားထိုးမယ်လို့ရေတပ်ယာယီဝန်ကြီး Thomas Modley က Pentagon စစ်ဌာနချုပ်မှာကြာသာရေးနေတော့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အစင်းစင်ကြီးကြပ်ကိုခဲ့တဲ့နေရာမှာတွတ်တွတ်လက်လက်နဲ့ခံနိုင်ရရှိတဲ့စိတ်ဓာတ်လိုအပ်ပြီးတော့ခက်ခဲတဲ့အခြေအနေကြုံလာရင်မှန်ကန်တဲ့ဆုံးဖြတ်ချက်ရင်းချက်မှုနဲ့ဥစားမှုပေးနိုင်တဲ့တတ်မှုကြီးမျိုးလိုအပ်တယ်လို့ရေတပ်ဝန်ကြီးကပြောပါတယ်။ရေတပ်ဗိုလ်မှူးကြီး Crozier ကသူအယုံကြည်မရှိတော့ဘူးလို့လည်းပြောပါတယ်။Center for American Progress အဖွဲ့ကစစ်တပ်အကြီးအကဲဟောင်းလည်းဖြစ်တဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာမူဝါဒရေးရာဒုဥက္ကဋ္ဌ Kelly Maxman ကတော့ရေတပ်ဗိုလ်မှူးကြီး Crozier ကိုဖယ်ရှားမယ်အစားရာထူးကိုတော့တိုးပေးတဲ့နယ်လို့ပြောပါတယ်။ဆိုရင်ကြာကိစ္စအပေါ်အစင်စင်အမိန်ပေးတဲ့အတိုင်းဆောင်ရွက်ခဲ့သူကိုမမျှမတအရေးယူတဲ့လောက်ရနောက်တစ်ခုဖြစ်တယ်လို့လည်းပြောကြပါတယ်။Theodore Roosevelt စစ်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကြောင့်သင်္ဘောသားတွေရဲ့အသက်ကိုကာကွယ်ဖို့အထက်လူကြီးတွေအနေနဲ့ပြက်ပြက်တသားဆုံးဖြတ်ပေးပါလို့ရေးရပ်ဖို့မူကြီး Brett Crozier ကအခုသတင်းပတ်အစောပိုင်းကစာကြေးတာတောင်းဆိုခဲ့တာပါအဲ့ဒီစာသတင်းမီဒီယာတွေမှာပေါ်ကြားခဲ့ပြီးတဲ့နောက်အခုလိုရာထူးကနေဖယ်ရှားခံရတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့မှမမကန်ဖော်ပြနေတယ်လို့ဆိုပြီးသတင်း website တွေကိုပိတ်ဖို့အစိုးရကညွှန်ကြားတဲ့အပေါ် digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်လိုက်ကြပါတယ်။တိုင်းရင်းသားသတင်းမီဒီယာတွေရဲ့ internet စာမျက်နှာတွေအပါအဝင် internet စာမျက်နှာ220ခုကိုမတ်လထဲမှာပိတ်ခဲ့တဲ့အပေါ်မြန်မာနိုင်ငံ digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်း250ကစုပေါင်းပြီးတော့ကန့်ကွက်ကြီးညာချက်ထုတ်ပြန်ပါတယ်။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီ၄ခုကိုအစိုးရရဲ့ညွှန်ကြားချက်အရတယ်လီနော်မြန်မာကအဲ့ဒီသတင်း website တွေကိုမိုဘိုင်းလက်ကင်ဖုန်းတွေကနေဝင်ဖတ်လို့မရအောင်ပိတ်ခဲ့တာပါအလားတူ MPD နဲ့ Mytel တို့ကလည်းရခိုင်ကရင်စားတဲ့တိုင်းရင်းသားဒေသတွေနဲ့ပတ်သက်တဲ့သတင်းတွေကိုပိတ်ခဲ့တာကိုလည်း Digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေရဲ့ထုတ်ပြန်ချက်မှရေးထားပါတယ်သတင်းမှတိုက်ဖြတ်နေတဲ့တစ်ချိန်တည်းမှာပဲသတင်းမီဒီယာလွတ်လပ်ခွင့်ကိုလည်းပေါ်ဆောင်ပေးဖို့အဖွဲ့အစည်း250ပါတဲ့ Digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကစုပေါင်းတောင်းဆိုခဲ့ကြပါတယ်COVID-19 နဲ့ပတ်သက်တဲ့သတင်းမှတွေတိုက်ဖြတ်ဖို့အတွက်ဆိုပြီးအခုလိုသတင်း website တွေပိတ်ခိုင်းတာဟာမြန်မာအစိုးရရဲ့အာဏာရှင်စနစ်လုံးရဖြစ်တယ်လို့ပြင်သစ်အခြေဆိုင်နယ်စည်းမထသတင်းတောင်များအဖွဲ့ RSF ကလည်းဒီကနေ့အကြေညာချက်ထုတ်ပြန်ပါတယ
် VOA American တန်ညဘက်မြန်မာဝါသအစီအစဉ်မျိုးကို ညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ဒီအမေရိကန်တန်းကနေတော့ကြနေညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာတော့အကြောင်းတွေနဲ့အလုပ်တွေအတော်များများကိုပိတ်ဖို့ဝန်ကြီးချုပ်လီရှန်လုံးကဒီကနေ့မှပြောကြားလိုက်ပါတယ်။စင်ကာပူမှာအခုလက်လောသတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေတိတိကျကျတိုးလာတာကြောင့်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့အနေနဲ့အခုလိုပိတ်ဖို့လှုံ့ဆော်လိုက်တာဖြစ်ပါတယ်။အဓိကမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေကလွှဲပြီးကျန်တဲ့ရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့စင်ကာပူဝန်ကြီးချုပ်ကပြောကြားလိုက်တာဖြစ်ပါတယ်။ဧပြီလ9ရက်နေ့တနင်္လာနေ့ကနေမေလ4ရက်နေ့ထိပိတ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တကယ်လို့အခြေအနေတွေတိုးတက်မှုမရှိဘူးဆိုရင်တော့နောက်ထပ်တစ်လထပ်တိုးသွားနိုင်တယ်လို့လည်းပြောပါတယ်။ကျောင်းတွေကတော့10ရက်နေ့ကစပြီးအိမ်ကနေပြီးတော့စာသင်တာတွေလုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြန်လူတွေအနေနဲ့အိမ်မှာရှိတဲ့မိသားစုကလွှင့်ရင်ကျန်တဲ့လူတွေနဲ့အပြင်မှာတွေ့ဆုံတာတွေမလုပ်ကြဖို့မလိုအပ်ရင်အပြင်မထွက်ကြဖို့ကိုလည်းသူကပြောကြားလိုက်ပါတယ်။ဒီလိုမှအစားအစာဝယ်ဖို့ကိစ္စလိုမျိုးနေ့စဉ်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဝယ်ဖို့အတွက်အပြင်ထွက်တာကလွဲရင်ကျန်တဲ့အချိန်တွေမှာအပြင်မထွက်ဘဲနေကြဖို့ဝန်ကြီးချုပ်လီရှန်လုံးကပြောပါတယ်။စင်ကာပူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1100ကျော်ရှိပြီးတော့သေဆုံးသူ5ဦးရှိပါတယ်ခင်ဗျာ။ကမ္ဘာ့ဝန်းကိုဗစ် -19 ကာယောဂါဆိုးကြီးကြားရောက်နေခြင်းအတွက်မှာလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုပိုပြီးအားကောင်းလာအောင်လှုံ့ဆော်ကြဖို့ဥရောပလုံခြုံရေးနဲ့ဥပပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကတောင်းဆိုလိုက်ပါတယ်။ကမ္ဘာလူမှုအတိုင်းပိုင်းအနေနဲ့အခုလိုအကျက်တဲကြီးကြုံရတဲ့အချိန်မျိုးမှာအကာအကွယ်မဲ့သူတွေကိုအခွင့်အကောင်းယူပြီးကိုကြိုးရှာမှုတိုက်ဖျက်ရေးကမိမိတို့ရဲ့ကြီးမားတဲ့တာဝန်တရားဖြစ်လာနေတယ်လို့ OSCE အဖွဲ့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးကိုယ်စားလှယ် Valiant Richie ကပြောပါတယ်။ Vietnam မြို့မှာဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့လူကုန်ကူးတဲ့သူတွေဟာသူတို့ရဲ့ဝင်ငွေတွေဆက်ရဖို့အတွက်ပို့ပြီးတော့ကြမ်းဖက်လာနေပြီးပုံစံအသစ်နဲ့အတုံးချအမျက်ထုတ်လာနေတာကြောင့်လူကုန်ကူးခံရတဲ့သူတွေဟာမကြုံဘူးတဲ့အန္တရာယ်နဲ့ရင်ဆိုင်လာနေရတယ်လို့ပြောပါတယ်။အခုလိုကမ္ဘာတဝန်းအကြက်တဲတွေကြုံနေရတဲ့ကာလမှာအမျိုးသမီးတွေမိန်းကလေးငယ်လေးတွေနဲ့ကလေးတွေဟာပို့ပြီးတော့အန္တရာယ်ရှိတယ်လို့ဆိုပါတယ်။ကလေးတွေကတော့ကျောင်းတွေပိတ်ထားတာကြောင့်အင်တာနက်အွန်လိုင်းအသုံးပြုတာတွေများလာတာကြောင့်လို့ဆိုပါတယ်။ဒါပြင်ခန္ဓာကိုယ်အတွင်းအင်္ဂါအစိပ်ပိုင်းတွေကိုထုတ်ယူဖို့အတွက်လူကုန်ကူးတာတွေလည်းကိုဗစ် -19 ကာယရောဂါကြောင့်စတင်ပြီးတော့ဆိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြောထားပါတယ်။ဝင်ဝင်မရှိတဲ့သူတွေဒါမှမဟုတ်တခြားထောက်ပံ့ကူညီမှုမရတဲ့သူတွေဟာလည်းလူကုန်ကူးခံရတဲ့သူတွေရဲ့အမျက်ထုတ်တာကိုခံရနိုင်တယ်လို့ပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအားကောင်းလာအောင်လုပ်ပြီးလူတိုင်းကျန်းမာရေးစောင့်ရှောက်မှုကိုတန်းတူညီမျှရအောင်လုပ်ပေးဖို့အလုံးလက်မဲ့ဖြစ်မှုနဲ့တခြားလူမှုပူလုံရေးအကျိုးခံစားခွင့်တွေရအောင်လုပ်ပေးဖို့ကိုလည်း OSCE အဖွဲ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ။ပနားမနိုင်ငံမှာတော့ COVID-19 ကာယရောဂါကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့နောက်ထပ်တားမြစ်ချက်အသစ်တွေကိုထုတ်ပြန်လိုက်ပြီးအခုခါမှာတော့အမျိုးသားအမျိုးသမီးလိမ္မော့အခြေခံတဲ့ကန့်သတ်မှုတွေကိုချမှတ်လိုက်ပါတယ်။လာမယ့်ဧပြီလ15ရက်နေ့အထိအမျိုးသားတွေနဲ့အမျိုးသမီးတွေဟာသတ်မှတ်ထားတဲ့နေ့တွေမှာတရက်ကိုနှစ်နာရီအပြင်ထွက်ခွင့်ရမယ်လို့ပနားမနိုင်ငံရဲ့လုံခြုံရေးဝန်ကြီးဟွမ်ပီညိုကပြောပါရယ်ဒီအစည်းအဝေးရအမျိုးသမီးတွေအနေနဲ့ဈေးဝယ်ထွက်ဖို့အတွက်တန်းလင်းလာဘုံတစ်ခုနဲ့တောက်ကြနေ့တွေမှာအိမ်ထဲကနေအပြင်ကိုထွက်ခွင့်ရမှာဖြစ်ပြီးအမျိုးသားတွေကတော့အင်္ဂါကြာသာပတိနဲ့စနေနေ့တွေမှာအပြင်ထွက်ခွင့်ရမှာဖြစ်ပါရယ်တနင်္ဂနွေနေ့မှာတော့ရေးပေါ်ကိစ္စကလွှဲရင်ဘယ်သူမှအပြင်ထွက်ခွင့်မရှိဘူးလို့ဆိုပါရယ်ဒါပြင်ညမထွက်ရအမိန့်ကိုလည်းအရင်ကည9နာရီကနေမနက်9နာရီအထိသတ်မှတ်ထားတာကနေအခုခါမှာတော့ညနေ9နာရီကစပြီးအပြင်မထွက်ရတော့ဘူးဆိုပြီးတော့သတ်မှတ်ပါတယ်။ပနမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1455ယောက်နဲ့သေဆုံးသူ38ယောက်ထပ်မံရှိတယ်လို့ပနမချမ်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံတဲ့သူတွေကိုကုသနိုင်ဖို့အတွက်အစဉ်သင့်ဖြစ်အောင်မက္ကဆီကိုအစိုးရကစေယုံနေဒါဇင်ပေါင်းများစွာကိုအရေးပေါ်ပြင်ဆင်မှုတွေလှုံ့ဆော်လာနေပြီးသမရအန်ဒရေးစ်မန်နျူအယ်လိုပက်စ်အိုဗာဒိုလေဒီကနေ့အစပြီးတော့ဆေးရုံတွေကိုနှစ်ရက်ကြာလိုက်လံကြည့်ရှုမှာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမြောက်ပိုင်းကိုဟီလာပီနယ်မောင်ကလိုဗာမြို့ကဆေးရုံတခုမှာချမ်းမာရေးဝန်ထမ်း26ယောက်ထပ်မင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးဆရာဝန်တစ်ယောက်သေဆုံးသွားတာကြောင့်အဲဆေးရုံမှာပိုးသက်ဆီးဖျန်းတာတွေစတင်လှုပ်ဆောင်လာပြီးတဲ့နောက်မှာအစိုးရဘက်ကလည်းအခုလိုပြင်ဆင်လာတာပါ။အခုလိုဆရာဝန်တဦးသေဆုံးသွားတာကြောင့်ဆေးရုံဝန်ထမ်းတွေကိုလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေကိုဘယ်လိုကင်တွယ်ရမလဲဆိုတာကိုပြန်ပြီးတော့လေ့ကျင့်သင်တန်းပေးတာတွေလှုပ်လာနေတယ်လို့အာနာဘိုင်တွေကပြောပါတယ်။ဒီတိုင်ငင်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေကိုအနေငယ်ငယ်ကုသပေးနိုင်ဖို့အတွက်ဆေးဘဆိုင်ရာပစ္စည်းကိရိယာတွေနဲ့လေ့ကျင့်မှုတွေလိုအပ်နေတာကြောင့်ဒီဆေးရုံနဲ့မက္ကဆီကိုနိုင်ငံတော်ကအခြားဆေးရုံတွေမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေဟာဆန္ဒပြခဲ့ကြပါတယ်။ မက္ကဆီကိုကဆေးဥမှာဖြစ်သွားတဲ့အခုဖြစ်ရကြောင်းဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအတွက်အစိုးရရဲ့စီစဉ်နေပေါ်မှာလူထုရဲ့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1300ကျော်ရှိပြီးဗိုင်းရပ်စ်ကြောင့်သေဆုံးသူ38ဦးထပ်မံနေရှိပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကနေတောက်ချာနေညာပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ပဲခူးတိုင်းတွေကိုထိုင်းနိုင်ငံဘက်ကပြန်ဝင်လာတဲ့လုံသားဥယျာဉ်ဟာနေ့စဉ်အယောက်200နီးပါးရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေနဲ့ကျန်းမာရေးဝန်ထမ်းအချို့အစားမှမျှတာတာစစ်ဆေးမဲ့ကျန်းမာရေးပစ္စည်းမလုံလောက်တာတွေနဲ့ကြုံနေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ထိုင်းဘက်ကမြန်မာလုံသားတွေကိုကနဦးအနေဖြင့်လည်းကတော့ကိုယ်အိမ်မှာပဲကိုဟုံးကွာရတင်ထားဖို့ကျမရေဝင်ကြီးဌာနဘက်ကညွှန်ကြားထားပေမဲ့နောက်ပိုင်းမှာတော့သူတို့ကိုရက်ရွာဒေသအလိုက် community quarantine လို့ခေါ်တဲ့အားလုံးကိုစုပြီးတနေရာမှာတည်ကြထားစောင့်ကြည့်တာတွေလှုပ်လာခဲ့ပါတယ်။ဘကိုးတိုင်းတစ်ခုလုံးတွေ့မယ်ဆိုရင်ဝင်ရောက်လာသူစုစုပေါင်းဟာ1000ခွဲနီးပါးရှိတယ်လို့ဘကိုးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးညွန့်ရွှေကပြောပါတယ်။ပြန်လာသူတွေနဲ့ပတ်သက်လို့တည်ကြထားစောင့်ကြည့်နေတဲ့အခြေအနေကိုသူကပြောပြလာတာပါ။
ကျွန်တော်ရှိမှာကတော့အခုဘယ်လိုအဲ့ဒီလည်းပြောရရင်တော့ကျွန်တော်တို့ခေါ်ရတော့ရှိတယ်ကတော့3000တောင်းနေတော့ရှိအဲ့တော့ကျွန်တော်တို့ဒီမှာပကိုးနေနေတာဒီမှာ quality လို့ခေါ်တာဒီ160တော့ရှိပါတယ်ပြည့်ကြဘက်ကိုကျွန်တော်တို့အခုကြိုနေရတာတရားကို200အပဝင်းရှင်ခံကြိုးရပါဆက်ဆက်ရပြောနေဒီပေါ်ဒီသူပြောနေလိုက်ကျွန်တော်ကပြောတဲ့အုပ်ချုပ်မှုတွေလည်းဆက်ပြန်ပြီးတော့အဲ့ဒါသူပြောတဲ့ကဒါကြိုခိုင်းလိုက်တယ်ဒါသောက်ပြိတာကြိုခိုင်းလိုက်ကမ္ဘာကျန်တဲ့ဒီလိုမျိုးနေဒီရေကျွန်တော်တို့ကဘိုးကဝင်လာတဲ့လူတွေရေဆိုတော့ဒီမှာ facility quality ရှိကျွန်တော်တို့ဘိုးတက်ကူတွေဒီအာသောကဘုံကြီးကြောင်းထဲမှာထားပ
ါဘိုးတိုင်းမှာ covid ရောဂါကာကွယ်ရေးနဲ့ quarantine ထားရှိတဲ့အတွက်ဘိုးတိုင်းတွင်မြို့နယ်28မြို့နယ်မှာတမြို့နယ်ကို7100ချထားပေးပေမဲ့လောက်ငှအောင်စက်မာရေးပစ္စည်းတွေမပေးနိုင်ဘူးလို့သူကဆိုပါတယ်ဒီလိုရက်ရွာဒေသအလိုက်တည်ကြထားစောင့်ကြည့်ရမှာပဲခူးတိုင်းဒေသအတွင်းမှာစက္ကန့်200ကျော်တောင်ကူခရိုင်အတွင်းမှာစက္ကန့်200နီးပါးပြည်ခရိုင်အတွင်းမှာစက္ကန့်150နီးပါးတာယာဝတီခရိုင်မှာစက္ကန့်120ကျော်ရှိလာမှုစုစုပေါင်းစက္ကန့်ပေါင်း900နီးပါးရှိနေပါတယ်ကော်ရတီနေတဲ့သူတွေနဲ့ကျေးရွာအလိုက်ကျန်းမာရေးစောင့်ရှောက်မှုလှုပ်ဆောင်ပေးရမှာကျန်းမာရေးဝန်ထမ်းအင်အားနဲ့စောင့်ကြည့်လူဦးရေပမာဏမမျှတာတော်တွေနဲ့ကြုံနေရတယ်လို့ပောက်ခေါင်းမြုံနယ်စေယုံအုပ်ဒေါက်တာတိမ့်တိမ့်ချွန်ကပြောပါတယ်
quarantine ထားတဲ့ facility quarantine ထားတဲ့ပေါ့အရာဒီမှာအဲ့လိုထားတဲ့နေရာဒီမှာကျွန်တော်ဆင်မတွေကသွားပြီးတော့ကြည့်ပြီးတယ် home quarantine မှာတချို့ဗားလေးတွေဗားလေးဆိုရင်တို့ကြည့်ပြီးတာမြန်မာလေးတွေရှိပါတယ်ဟုတ်ကဲ့ပါ
ဟုတ
်ကဲ့အဲ့ဒါကျရတော့ဘာဖြစ်သွားရေးနာရေးပေါ့ကျွန်တော်ဆင်မတွေကဟိုမှာ600မှာဆင်မတွေဖြစ်ရှိတာမျိုးပေါ့ဆင်မတွေအဲ့ဒီကိစ္စနဲ့ပြောပြရှိတာဒါတော့ဒါဒီဘက်မှာရှိပါတ
ယ်ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာကပ်ရောဂါကြီးအသွင်သဏ္ဍာန်ဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့ကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းကကြေညာထားတာရှိပါတယ်လက်ရှိကိုဗစ်ရောဂါကူးစက်ခံရသူတွေထဲမှာထိုင်းနိုင်ငံဘက်ကပြန်လာသူတွေပါဝင်လာတာကြောင့်တီရှူဘူကလည်းကျေးရွာတွေမှာအခက်အခဲတွေရှိနေပါတယ်ရှင်ကျမမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံသားများနဲ့လူနည်းစုတိုင်းရင်းသားတွေခီးသွလာမှုကိုရပ်ထားဖို့ထိုင်းနိုင်ငံတက္ကီရိုင်တွင် COVID-19 အရေးပေါ်ကြေညာချက်ထုတ်ပြန်ပြီးဖမ်းဆီးခံရသူမြန်မာနိုင်ငံသား200ကျော်ရှိပြီးအများစုကတော့ပြန်လွတ်မြောက်သွားပြီဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာလူ့သမားတန်ရာရှိကဆိုပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။မြန်မာနိုင်ငံအတွင်းမှာ COVID-19 ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်စစ်ဆေးရမယ့်စင်တာတွေအဆင့်တစ်မဖြစ်သေးတာကြောင့်နေရပြန်မြန်မာတွေရဲ့ခီးသွွာလာမှုတွေကိုဧပြီလ15ရက်နေ့ထိရပ်ထားပေးဖို့မြန်မာဘက်ကတောင်းဆိုပြီးထိုင်းဘက်ကမြန်မာတွေနဲ့လူနည်းစုတိုင်းရင်းသားတွေခီးသွွာလာမှုတွေကိုရန်နာခိုင်းခဲ့တာပါဧပြီလ2ရက်နေ့မှာတော့နေဆက်စစ်ဆေးရေးဂိတ်တွေကနေဖမ်းမိခဲ့တဲ့မြန်မာနိုင်ငံသားပေါင်း200ကျော်ရှိတာကြောင့်ထိုင်းနိုင်ငံဘန်ကောက်မြန်မာတန်ယုံကအလုသမားတွေလွတ်မြောက်ရေးအတွက်လိုက်လံဆောင်ရွက်ပေးခဲ့ရပါတယ်။ဧပြီလ2ရက်နေ့ညနေပိုင်းမှာတော့ဖမ်းဆီးခံရသူအတော်များများလွတ်မြောက်အောင်ဆောင်ရွက်နိုင်ခဲ့ပြီးဧပြီလ3ရက်နေ့မှာလည်းကျန်တဲ့သူတွေကိုနေရပြန်ဖို့စီစဉ်ပေးမှာဖြစ်တယ်ဆိုပြီးမြန်မာအလုသမားတန်ရာရှိဦးဝေလင်းမောင်ကဆိုပါတယ်
။ဒီမှာရတော့မလေးရတော့အကုန်တို့ငါ200လေးရတော့တော်များများလွတ်သွားပါပြီ
။ဟုတ်ပြီ
။ကျန်တာကတော့တက်တဲ့ချုပ်ပဲအလုသမားလောက်ပဲကျန်ပါတယ်။ဟုတ်ကဲ့မိရတော့ကျွန်တော်အဲ့လောက်လောက်ပို့လိုက်ပြီးပါညီမတို့ကရှင်းအောင်ဝယ်ပြီးပါ တို့ဒီဒီလက်ရှိဒီဘက်မှာရှင်နေတဲ့ဒီပြည်မလေးလည်းပဲကျွန်တော်ကအများဆုံးလည်းကြောက်နေတဲ့အတွက်ကတော့ကျွန်တော်ဆုံးဝင်နေပါတယ်ကြည့်တော့သူတို့ဒီနေ့ပြန်ရောဒီတော့ဒီနော်ဒီလိုရဲရှုပ်ကနေကိုယ်ဒီဘက်နောက်ကရှုပ်သွားပြီးဒီမှာဒီမှာတက်ရှင်းသွားဆောင်ရနေတာလက်ရှိတော့ဒီသက်ဆိုင်ရာဒီမဲဆောက်ရဲစခန်းကတော့ဒီကားသမားတွေကတော့ရှင်းမောင်းနေတာတော့ဒီကားနဲ့ကားသမားဒီလိုတင်ဆောင်လာတဲ့ကားသမားတွေအားလုံးကိုလုံးဝရေးယူပြီးသူတို့ဆောင်ရနေပါတယ်
လက်ရှိမှာတော့ဘန်ကောက်ကပြန်လာတဲ့မြန်မာတွေရှိနေသေးပေမဲ့ကားသမားတွေကစစ်စေးဂိတ်မရောက်ခင်မှာပဲတောထဲမှာပဲချထားပေးနေသေးဖြစ်တယ်ဆိုပြီးအလို့သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်မြန်မာလူသမားတွေရဲ့ခီးသွောလာခွင့်တွေကိုတက်ခရိုင်မှာကန့်သတ်ထားပေမဲ့အလို့ပြုတ်တဲ့မြန်မာတွေကတော့နေထိုင်စားတောက်ဖို့အခက်အခဲရှိနေတာကြောင့်ဘန်ကောက်ကနေဆင်းလာနေသေးဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ကမ္ဘာတော်ဝန်ကကိုဗစ် -19 ကပ်ရောဂါခန့်စားခဲ့ရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကျန်းမာရေးအပါအဝင်စီးပွားရေးပြန်လည်ထူထောင်ရေးအတွက်ကမ္ဘာပံကလာမယ့်15လအတွင်းအမေရိကန်ဒေါ်လာဘီလီယံ160လောက်ထောက်ပံ့သွားဖို့ရှိပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံလည်းပါပါတယ်။ကမ္ဘာပံရဲ့ပထမအထုပ်ပံ့ပိုးမဲ့25နိုင်ငံမှာမြန်မာနိုင်ငံမပါပေမဲ့လာမယ့်အထုပ်ဒီမှာပါလာဖို့ရှိကြောင်းကမ္ဘာပံမြန်မာရဲ့ပြင်ကြားရေးတောင်ရှိသူဦးကျော်စိုးလင်းကပြောပါတယ
်။ကမ္ဘာပံရဲ့ဟိုအထိုက်တာပုံပွင့်နေပြီးတော့မှဒါကိုဟိုအတီးကြည့်သွားတာမနေ့တော့ကနေ့ရက်နေ့ပေါ့နော်မဆိုင်ကားနိုင်ငံကိုသမအူဆုံးပါသွားတာပေါ့အဲဒီသမနိုင်ငံထဲမှာတော့ကျွန်တော်တို့ဒီအရှေ့အာရှနဲ့ပစိဖိတ်မှာကြတော့ကမ္ဘောဒီးယားနဲ့မွန်ဂိုလီးယားပါတယ်ဆိုတော့ဆိုရင်တော့ကျွန်တော်မြန်မာပြည်ဒုယာမြန်မာနိုင်ငံဒုယာနဲ့ကျွန်တော်ကမ္ဘာပံနေတာကိုဆင်းရင်းနေရပေါ့
မလ23ရက်ကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဝန်ကြီးဌာနကပြည်အောင်စုဝန်ကြီးဦးတောင်ထွန်းနဲ့ကမ္ဘာပံမြန်မာဌာနေဒါရိုက်တာတွေ့ဆုံပြီးကမ္ဘာပံကမြန်မာအတွက်ချင်းငွေအမေရိကန်ဒေါ်လာတန်50ပေးသွားမယ်လို့ပြောခဲ့ပါတယ်။ကမ္ဘာပံရဲ့အစီအစဉ်ဟာ COVID-19 ကပ်ရောဂါအလွန်ပြန်လည်ထူထောင်ရေးကာလကိုမြန်မြန်ဖြတ်သန်းနိုင်ဖို့ရည်ရွယ်ထားရလို့ဆိုပါတယ်။စီဝါရီနလန်ချူကိုအသေးစားအလက်စားလုပ်ငန်းတွေဖွံ့ဖြိုးဖို့ဆင်းရဲနွမ်းပါသူတွေကိုထောက်ပံ့ဖို့စရဲအစီအစဉ်တွေပါပါတယ်။မြန်မာအစိုးရအနေနဲ့ကပ်ရောဂါအလွန်ပြန်လည်ထူထောင်ရေးမှာနိုင်ငံသားတွေဆုံးရှုံးသွားရေးဝန်ကြီးကိုယာယီကူစားပေးနိုင်တဲ့နည်းလမ်းတွေအရင်ဆောင်ရွက်သင့်တယ်လို့စီဝါရီပညာရှင်တွေကအကြံပြုပါတယ်။အစိုးရစီမံကိန်းကြီးကအချိန်တိုအတွင်းအများအကျိုးရှိနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လူထုစားဝတ်နေရေးထောက်ကူပြုဖို့အလုပ်ကိုင်ဖန်တီးပေးဖို့ပြည်တွင်းပြည်ပနှစ်ခုလုံးမှာဈေးကွက်ရှိနိုင်တဲ့ပစ္စည်းတွေကိုထုတ်လုပ်ဖို့အနာဂတ်မှာစင်ပွားအကျိုးရှိနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုရလို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်က VOE ကိုပြောပါတယ်
။ဟိုမှာ COVID-19 ကြောင့်မလို့ကျွန်တော်တို့ဟိုတရုတ်ဈေးကွက်ပြတ်သွားတယ်ပေါ့နော်။အခုတော့ပြန်တော့လုံးနေပါပြီ။အိန္ဒိယဘက်ကလည်းပဲကျွန်တော်တို့ပဲပေါ့နော်။ဝင်နိုင်မှုဖြစ်နေတယ်။အဲ့တော့စိုက်ပျိုးရေးမှာဈေးကွက်ရှိတဲ့ကုန်ပစ္စည်းတွေကိုဦးစားပေးပြီးတော့ပြန်လည်ထူထောင်ရမယ်။ပန်းကားမှာဆိုလို့ရှိရင်မွေးမြူရေရောဖန်စီတာရောနှစ်ခုစလုံးကိုအမြန်ထက်ထက်နဲ့တိုးတက်လာအောင်ခောက်ခဲ့ပေါ်ပေးရမယ်။မြန်ပြန်လုပ်လို့မရမဲ့ဥစ္စာတော့ CMB ပေါ့အဲ့ဒါချက်ချုပ်လုပ်တာ CMB တွေပြန်ပေါ်လာလို့ရှိရင်ကျွန်တော်အလုပ်သမားတွေလည်းပဲအလုပ်ရချမယ်။ဟိုအလားလားအင်မတန်ကောင်းတဲ့ဟိုနိုင်ငံညစီကွက်တစ်ခုပဲ
။ပြန်လည်ထူထောင်ရေးအပိုင်းကိုစီးပွားရေးပညာရှင်ဦးစော်ဖေဝင်ကအချင်းချုံပြောသွားတာဖြစ်ပါတယ်။စီဝိုင်းပညာရှင်ဦးမင်းခင်ကတော့အစိုးရအနေနဲ့ပုံမှန်နည်းလမ်းတွေမဟုတ်ဘဲထိရောက်တဲ့နည်းလမ်းတွေတုံးပြီးအားနည်းသွားရေးကဏ္ဍတွေကိုပြန်ကူစားနိုင်လိမ့်မယ်လို့ဆိုပါတယ်
။ဒီကိုရအားနည်းနေတဲ့ကဏ္ဍတွေမှာအခြေချက်အကျိုးဖြစ်နေပါတယ်။အဲ့ဒါကုန်သွယ်ရေးပါတယ်၊ဟိုတက္ကသိုလ်ပါတယ်၊ရောဆိုးရုံးလုံးပါတယ်။ဒါတွေထိခိုက်နေတယ်ဒါနဲ့ပေဝိုင်းဒီထိခိုက်နေတာတွေရှိသေးတယ်။ဒီချိန်မှာပြည်သူကမှန်ဆောင်လို့ဖြစ်ပါတယ်။ဒါတော့ကျွန်တော်တို့အဓိကလုပ်ရမှာကတော့ဒီလိုရှိချင်နေပုံဒီကဖိုင်ဘလောက်ထည့်ကြောင်းလိုက်နေဆိုတာတစ်ချက်ဒီကကြည့်ဆင်းလို့ကောင်းပါပြီနံပါတ်1နံပါတ်2ကတော့ဒီအချင်းကြီးပုံမူတည်ပြီးတော့ပေးလို့ကျွန်တော်တို့စိုးရအကောင့်ဖြစ်အောင်ပြုစားနိုင်နေပါတော့အဲ့ဒီဟာကိုလေကျွန်တော်တို့စဉ်းစားဖို့ကောင်းပ
ါပြည်အောင်စုအစိုးရခွင့်ပြုချက်နဲ့နိုင်ငံတော်ရမုံငွေတဲကကျပ်ငွေဘီလီယံ50ကို COVID-19 ကြောင့်ထိခိုက်သွားရဲကုန်ထုတ်လုပ်ငန်းရှင်တွေအတွက်သုံးဆသွားဖို့ရှိပါတယ်ဒါပေမဲ့ပြန်လည်ထူထောင်ရေးမှာဒီကြပ်ပုတ်ပြီးလိုအပ်နိုင်တယ်လို့သုံးသပ်ကြတာလည်းရှိပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ Quarantine Center တွေမှာ14ရက်စောင့်ကြည့်ခံနေကြတဲ့သူတွေကို volunteer တွေကအစားအသောက်ကျွေးမွေးတာလိုအပ်တဲ့ကိစ္စတွေလှုပ်ဆောင်ပေးတာတွေအပြင်တီးတက်နေနေကြရတဲ့သူတို့တွေအတွက်အကြက်တဲကာလမှာစိတ်သက်သာရာပြောစရာတွေကိုလည်းတတ်နိုင်သမျှဖန်တီးပေးနေကြတယ်ဆိုတဲ့အကြောင်းကိုပြောပြပေးပါမယ်။နိုင်ငံရခြားကနေပြန်လာသူတွေကိုတီးတက်ခွဲထားပြီး14ရက်တတ်မှတ်နေရာတွေမှာစောင့်ကြည့်ခံနေရခြင်းအကြက်တဲကာလမှာ volunteer တွေကစိတ်သက်သာစရာတွေကိုတတ်နိုင်ပြီးဖန်တီးပေးနေကြပါတယ်။စီကြောင်းသား volunteer တွေကလှိုင်မြို့နယ်က facility quarantine center မှာစောင့်ကြည့်ခံနေရသူတွေအတွက်မနေ့ကတချင်းတွေတည်ဖို့ပြီးဖြိုဖြေပေးတာမျိုးတွေလုပ်ပေးခဲ့ပါတယ်။သူတို့တွေကကျန်းမာရေးအတွက်ကူညီလုပ်ပေးကြတာတွေအပြင်စောင့်ကြည့်ခံနေရသူတွေစိတ်ပြည့်အားရတာတွေမဖြစ်အောင်ပျော်ရွှင်စရာတွေလုပ်ပေးနေကြတာပါ။
သူအောင်ကျွန်တော်တို့စေချောင်းသားတွေရဲကျွန်တော်တို့ရဲ volunteer 35ယောက
် volunteer 35
ခုကျွန်တော်တို့ဆက်ပြီးတော့ flying quarantine center ကနေပြီးတော့ဒီဘက် H အဆောင်မှာရှိရဲပြည်တော်ပြန်များကို
ပြည်တော်ပြန်များကိုလာရောက်ဖြော်ပြပါ
ဖြော်ပြမှာဖြစ်ပါတယ
်တို့ဒီလိုလိုအားလုံးကိုကြိုပြကြအောင်ပါ
The remain fire မှာပဲတို့ဒါပေမဲ့ဒီစိတ်ကိုမလျှော့ပါနဲ့မြောလင်းကြမြားတစ်ချိန်ကြေးလာမှာ
ဒီလိုပဲပိုင်းဒေတာနောင်တရားပြည်နယ်ကပြည်တော်ပြည်နယ်ကိုစောင့်ကြည့်ထားရစတင်ကြောင်းမှာခွဲခြားဆက်ဆံတယ်လို့မယူဆဘူးကက်ယောဂါကာလမှာကျန်းမာရေးပြဋ္ဌာန်းချက်တွေအရခွဲထားရတာမို့စိတ်အားမငယ်ကြဖို့ရည်ရွယ်ပြီးနောင်တရားလူငယ်တွေကစတေရှိုးတစ်ခုစီစဉ်ပြီးဖြောဖြေပေးခဲ့ကြပါတယ်ကွာရန်တင်းစင်တာတွေမှာဗိုလန်တီးယားအဖြစ်ကူညီပေးနေတဲ့မတင်စာခိုင်ကလည်းစောင့်ကြည့်ခံသူတွေကိုကူညီပေးရတာနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဒီမှာအရန်ပြော်ကြအကုန်လုံးက14ရက်တောင်မဟုတ်28ရက်ဆိုလို့ပျော်ပျော်ကြီးနေမဲ့သူတွေကြီးပဲအရန်စိတ်ချမ်းသာကြတယ်ပြောကြတယ်ကျမတို့ကပြေသူတို့ဟို patient လို့လည်းကျမတို့ဆက်ဆက်ဆန်စကလေးကကျမတို့စီကဲချက်တွေကိုတော့လိုက်နာတယ်ကျမတို့သုံးဝေခွာမယ်ဆိုခုခွာတယ်ပေါ့နော်ဒါပေမဲ့သူတို့နဲ့ကျမတို့ကမိသားစုလိုမျိုးနွေ့နွေ့တွေ့တွေ့ဒီမှာကျမတို့မန်တယ်ဟဲ့ပါတစ်ခါလဲတန်းပြီးတော့မှာပေါ့နော်သူတို့နဲ့ဆက်ဆန်ရေးကိုပါတစ်ခါလဲလူမှုဆက်ဆန်ရေးကိုပါတိဆောက်တဲ့အခါကျတော့ volunteer တွေနဲ့ဒီကရောက်နေတယ်ကွာတင်းဝင်တဲ့သူတွေနဲ့ကအရန်အဆင်ပြေတယ်ဆရာတော်ကလည်းလူလူစိတ်ရှိအောင်ဖြည့်ဆည်းပေးတဲ့အခါကျတော့ကျွန်တော်တို့စင်တာကတော့တော်တော်လေးကအဲအရန်ကိုအဆင်ပြေချောမှုရယ်ပေါ့နော်ဒီမှာနေမကောင်းတာလည်းလုံးဝမရှိဘူးကျဲမာတယ်ပျော်ရွှင်နေကြတယ်အားလုံးကဟုတ
် volunteer တွေက quarantine နေနေကြတဲ့သူတွေကိုအစားအသောက်ပို့ဆောင်ပေးတာလိုအပ်တဲ့ပစ္စည်းတွေပို့ပေးတာတွေလုပ်သလိုတိသက်နေရတဲ့အတော်အတွင်းစိတ်ပျော်ရွှင်စေဖို့အတွက်ကိုလည်းတတ်နိုင်သမျှဆောင်ရွက်ပေးနေကြပါတယ်လက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးတွေ့ရှိထားသူစုစုပေါင်းက20ဦးရှိနေပြီးသေဆုံးသူ2ဦးရှိပါတယ်။ကမ္ဘာမှာရောဂါဖြစ်ပွားနေသူစုစုပေါင်းကတသန်းကျော်ရှိနေပြီးသေဆုံးသူက9000ခွဲနီးပါးနဲ့ပြန်လည်သက်သာလာသူစုစုပေါင်းက2000ကျော်ရှိနေပါတယ်။ကျွန်မအိမ်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။
COVID-19 ကရောဂါကိုရင်ဆိုင်ကြတာမှာနည်းပညာနဲ့ပစ္စည်းကိရိယာပိုင်းအတော်လေးပြည့်စုံတဲ့နိုင်ငံတွေမှာတော့အခက်အခဲတွေ့ကြရပါဗျ။အဲ့ဒီထဲမှာဆေးမှတ်တမ်း၊လူနာရီရဲ့ကိုယ်ရေးမှတ်တမ်းတွေကိုဟက်ကာတွေကအွန်လိုင်းကနေခိုးယူဖို့ကြိုးစားတာတွေလည်းရှိတယ်လို့နယူးယောက်မြို့ကဆေးရုံတရုံမှာတာဝန်ထမ်းဆောင်နေတဲ့သတင်းနည်းပညာရဲ့လုံခြုံရေးဆိုင်ရာမြန်မာအမေရိကန်အင်ဂျင်နီယာတဦးဖြစ်သူကိုမိုက်ကယ်ကျော်သူက VOA ကိုပြောပါတယ်။ဒီအခြေအနေတွေကိုသူကိုယ်တိုင်နဲ့သူ့လုပ်ဖော်ကိုင်မတ်တွေဘယ်လိုရင်ဆိုင်လုပ်ဆောင်ကြရလဲဆိုတာသူကအခုလိုဆရှင်းပြပါတယ
်ဆိုတော့လို့ကျွန်တော်က New York Presbyterian အခြေအမှဒီ Security Engineer အပိုင်းကိုတောင်းယူလုပ်ပေးနေပါတယ်ကျွန်တော်တို့ဒီဆေးရုံကဟို Columbia Tech နဲ့ Cornell Tech တို့ရဲ့ America Center ဖြစ်တဲ့ကြောင့်မလို့ဆရာမတွေရောဒီဤပညာတွေရောတော်တော်များရှိပါတယ်ဒါနဲ့တကယ်တမ်းပြဿနာဖြစ်လာတဲ့အချိန်မှာဒီလောက်ထိမှန်းနာတာမျိုးမရှိတဲ့ကြောင့်ကျွန်တော်တို့မှလည်းအခက်အခဲရှိရပါတော့အခုလိုဖြစ်တဲ့အခက်အခဲကိုတုံးချပြီးတော့မှ Medical Record တွေ Patient Data တွေရအောင်ခိုးယူဖို့ဆိုတဲ့ Hacker တွေရဲ့ပြဿနာလည်းရှိရတဲ့ကြောင့်မလို့အလုံးအမိထားမှာကျွန်တော်တို့အလုံးတွေပုံများလာပြရဲအနောက်ခုကအခုရှေ့တန်းမှာတကယ်တမ်းဥဆောင်ပြီးတော့လုပ်နေတဲ့ဆရာဝန်တွေ nest တွေကလည်းအချိန်ရှည်လောက်လာတဲ့အခါကျပင်မနာတွေရှိတော့ကျွန်တော်တို့အနေနဲ့ corporate officer တွေ head officer တွေအကုန်လုံးကအခု volunteer ပါပေးကြတယ် on site ဆေးရုံတွေကိုကျွန်တော်တို့ schedule ဆွဲပြီးသွားပေးတယ်သူတို့ရဲ့လုပ်ငန်းခွင်မှာဥမာဒီ nest တွေဆရာဝန်တွေလူနာကိုကြည့်နေတဲ့အချိန်မှာကျွန်တော်တို့ကသူတို့ရဲ့ဒီ computer room ဝီလို့ခေါ်တာပေါ့နော်ကားလို့လည်းခေါ်တယ် short work station ဝီဆက်တင်နေနောက်ပိုင်းလိုက်ပြီးတော့မှ data entry လုပ်တာလုပ်ပေးတယ် record တွေ patient ပေးတဲ့ဆေးတွေကိုရင်းကလာလုပ်ပေးတယ်။အမှုလားဆိုရင်ဆရာဝန်တယောက်က nest ပြောင်းနေတယ်အဲ့လိုမျိုးဟာကိုလုပ်ပေးမယ်။အခုကဆရာဝန် nest ပေါ်ကအချိန်ကြီးသူတို့လူနာကိုကြည့်နေရတဲ့ကြောင့်မလို့ ကျွန်တော်တို့ရာဝင်ပြီးတော့မှသူတို့ရဲ့တာဝန်တွေဝင်ပြီးကုပေးတယ်ပေါ့နော်အခုကျွန်တော်တို့ဆိုင်ကောင်းတဲ့ဒီ site လည်းဖွင့်လာတယ်ဝန်ထမ်းတွေလည်းအကုန်လုံးဟိုကျန်းမာရေးကောင်းတဲ့လူတွေကHR တို့စစ်ဆေးခံပြီး volunteer ဝင်လို့လူတွေအကြောင်းကျွန်တော်တို့ကိုယ်ကလည်းအဲ site တွေကိုသွားပြီးတော့မှအဲ့လို volunteer လုပ်ပေးတာရှိပါတယ်လို့တော့ဒီ scene နေထားတော့အရန်ကိုလူနာများပြီးတော့မှကျွန်တော်တို့မှန်းလာရတဲ့ပုံမှန်ဆက်ကိုကြိုးရအောင်ချုပ်အရေးကြီးတဲ့လူနာတွေအိမ်မှာပြန်ပြီးတော့မှပဲစေတောက်တာမျိုးလုပ်ဖို့ညွှန်ကြားချက်တွေလည်းရှိပါတယ်
မြန်မာပြည်မှာတော့အခုကျန်းမာရေးနဲ့အာဂဇဝင်ကြီးဌာနကနေပြီးတော့သတင်းထုတ်ပြန်တဲ့အချိန်ပေါ့နော်သတင်းဌာနတွေပါအပါဝင်ဒီပြည်သူတရလုံးကဒီဟာကိုစောင့်နေတာဒါပေမဲ့အဲ့ဒီအချိန်မှာတချို့ဒီအားနည်းချက်တွေသတင်းထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့အခုအမေရိကန်နဲ့ရှင်လိုက်လို့ရှင်တော့ဒီမေယာတွေထွက်ပြောတယ်နောက်ဒီဂါဗာနာတွေထွက်ပြောတယ်အကုန်လုံးကသတင်းရအပ်ဒိတ်ဖြစ်တယ်ပေါ့နော်ဆိုတော့မြန်မာပြည်ကိုလည်းအခုဒီကိုမိုက်ကယ်တို့အခုစောင့်ရက်ပေးနေရတဲ့အနေအထားပေါ်မှာမူတည်ပြီးတော့ဒီအတွေ့အကြုံနဲ့ရှင်ပြီးတော့ပေါ့နော်တာဝန်ရှိတဲ့လူတွေရောအများပြည်သူကိုရောပေါ့နော်ဘာများအကြံပြုချင်တာမျိုးရောရှိပါလဲရှင
်ခုနီယောမှာတကယ်တမ်းဖြစ်လာပြီဆိုတဲ့အခါမှာနီယောမျိုးကံအစိုးရရောပြည်내အစိုးရရောမနိုင်တော့ကြောင့်မကိုအစိုးရအကူအညီလိုတာလည်းရှိတာပေါ့နော်နောက်တစ်ခုကပါလဲဆိုတော့စစ်တပ်ရဲ့အင်အားစစ်တပ်ရဲ့အကူအညီလည်းကျွန်တော်တို့ယူတာရှိပါတယ်ဒီမှာအမေရိကန်ရဲ့ဒီခြေတက်ကနေပြီးတော့လူ3000ဆန်ဆဲကဖွင့်ပေးတယ်ရေတက်ကနေပြီးတော့မှဒီထောင်စင်တာတင်ပေါ်လာပေးတယ်ဆိုလက်ရှိမြန်မာပြည်မှာတခုကျွန်တော်ပြောပြချင်တာအခုကမြန်မာပြည်တကယ် epic center တကယ်အနေအထားမျိုးမဖြစ်သေးဘူးဆိုတော့အခုချိန်မှာဖြစ်နေမယ်ဆိုရင်အစိုးရရောပြည်သူရောဒီတက်မတော်အားလုံးကရှင်းနိုင်ပြည်သူတွေ့မျက်နှာကိုပဲကြည့်ပြီးတော့ပူးပေါင်းလုပ်ဖို့အရန်ရည်ကြီးပါတယ်နောက်တစ်ခုကအစိုးရကြီးပဲ complaint လုပ်နေလို့မဖြစ်ပါဘူးဒီလိုအချိန်မှာအငင်းမပွားဘူးပေါ့နော်အကောင်းဆုံးပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ရှင်းနိုင်တဲ့ဘက်ကနေ volunteer လုပ်ချင်းနဲ့ကိုပြည်သူတွေ့မျက်နှာကိုပဲကြည့်ပြီးလုပ်မှဖြစ်တယ်ကြောင့်မလို့တဏ္ဍာရီပူးပေါင်းဆောင်ဖို့လိုတယ်လို့ပြောချင်ပါတယ်
ဒီရောက်ကလည်းမိကပြည်တော်စုတစ်ခုလုံးမှာဆိုလို့ရှိရင်ခုလက်ရှိရောဂါပိုးဦးဆက်တာရောနောက်တည်ဆုံးမှုဦးရေရောတခြားပြည်နယ်တွေထက်ဆာလို့ရှိရင်တော်တော်လေးဆိုးဝါးနေတဲ့အနေအထားမှာရှိတာပေါ့နော်ကိုဗစ်ကာလမှာပေါ့နော်လူနေမှုပုံစံကျောင်းသွားတာတွေနောက်ဒီလုပ်ငန်းဝင်ဒီအတွေ့အကြုံတွေပေါ့နော်အဲဒီအမေရိကန်ရောက်မြန်မာတွေဒီလိုကြုံနေရလို့ပဲဗမာပြည်မှာလည်းခုကရောက်20ဖြစ်သွားပြီပေါ့နော်တွေ့တဲ့ခါကျတော့ဒီမြန်မာပြည်သူတွေကိုဘလို့အကြံဉာဏ်ပေးနေတာရှိတယ်ပေါ့နော
်အော်လောလောဆယ်ကျွန်တော်တို့နေနယူးယောက်မှာအစိုးဆုံးပဲပေါ့နော်နယူးယောက်စိတ်မောနယူးယောက်စတီမောအစိုးဆုံးယောဂပြန်ပွားလာရောတည်ဆုံးမှုတော့နည်းနည်းနဲ့ဖြစ်ပါတယ်ဒီတော်စုရဲ့နေ့စဉ်ပုံမှန်လက်ပတ်နေတဲ့လုပ်ငန်းစဉ်တွေမှာတော့အချိန်မှာအကောင်းဆုံး positive လို့ပြောတာ optimistic လို့ပြောအကောင်းဆုံးကိုပဲတွေးပြီးတော့မှအကောင်းဆုံးကိုပဲမြင်ပြီးတော့နေနိုင်အောင်အဓိကလုပ်ပါတယ်ဒီသတင်းတွေကိုကြားနေရခြင်းကပထမပိုင်းမှာ anxious ဖြစ်စိတ်ကြွယ်ဆိုးရင်နောက်ကြာလာရင်ဒီမတိစိတ်မှာကျွန်တော်တို့ဒီ anxiety disorder နဲ့ပတ်သက်တဲ့တခြားနောက်ဆက်တွဲဆိုးကျိုးတွေရှိလာနိုင်သလိုဒီအားလုံးကိုယ့်ကိုယ်ထိန်းအိမ်ထဲမှာနေမယ်ဆိုဒီယောဂပြန်နေမှုကမြေဝနိုင်လို့တစ်ခါကဆရာဝန်တွေရောဒီမှာပြုရောကုညီရာရောက်ပါတယ
်ဒါကတော့နယူးယောက်မြို့ကဆေးရုံမှာ IT Security Engineer နီးပညာပိုင်းဆိုင်ရာလုံခြုံရေး Engineer ဖြစ်တာဝန်ယူလုပ်ကိုင်နေတဲ့ကိုမိုက်ကယ်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မစုမမ
ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်မှာကောင်းကားထန်နေပြည်သူစစ်တွေလက်နက်ဖြုတ်သိမ်းခံရပြီးတဆက်တည်းဒေတာတွင်မူရင်းဆွေးတွေဖမ်းဆီးရမိတဲ့သတင်းကိုတင်ဆက်ပေးမှာပါမလာကိုနတီအေပီလဆန်းမှာချမ်းမြင့်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကကောင်းကားသံဒီပြည်သူစစ်တပ်ဖွဲ့ကနေတပ်မတော်ဆန်လက်နက်မျိုးစုံနဲ့ခေယံမြောက်များအနှံခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ထားတာပါမလာ33ရက်နေ့နဲ့ဧပြီလ2ရက်နေ့ထိလက်နက်မျိုးစုံ1906လက်ဂျီမျိုးစုံ9သိန်းကျော်ဘုံသီးဒုံသီးမျိုးစုံ2000လုံးကျော်လက်ပစ်ပုံး1100လုံးမိုင်း29လုံးနဲ့ဆက်ဆက်ပစ္စည်းတွေအနှံကြောင်းတရင်ဖော်ပြထားပါတယ်တမရော်သတင်းမှပြန်ကြားရေးသွင်းမှုဗိုလ်မှူးချုပ်စော်မင်းထွန်းကတော့ကောင်းကားပြည်စစ်ဖွဲ့အနေနဲ့ငြိမ်းချမ်းရေးအတွက်လက်နက်ဆွဲကင်လိုတဲ့ဆန္ဒမရှိလို့လာရောက်အနှံတားလို့ပြောပါတယ
်တမရော်နဲ့အဲကောင်းကားပြည်စစ်ကတောင်းကနေတဲ့ဒီနိုင်ငံကဘီလူးစီကလက်နက်ပြန်အပ်တာအားကြီးရှိတယ်ကောင်းကားပြည်စစ်မှရှိတဲ့ဒီလိုခေါင်းဆောင်တွေနဲ့ပြည်နိုင်ထားတယ်ဘီလူးစီကလည်းဒီထင်ရတိုင်းငြိမ်းချမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးဒီလိုယူထားပြီးလက်နက်ဆွဲကင်ချလို့တဲ့ဆန္ဒလည်းမရှိပါဘူးဘီလူးစီမှလည်းပြည်တို့စီကလည်းလူစီကနဲ့ပတ်သက်ပြီးဒီကကပါဝင်ပတ်သက်နေတဲ့လူတွေနဲ့ပတ်သက်ပြီးဒီလိုရှင်းလင်းတာရှိတယ
်။အမည်မဖော်လို့သူကောင်းကားပြည်သူစစ်အဖွဲ့ဝင်တူကတော့တမရော်ကနေလက်နဲ့တင်းသွားတာဖြစ်ပြီးခေါင်းဆောင်တချို့ကလည်းခေါ်ယူထိန်းသိမ်းထားတယ်လို့ပြောပါတယ
်။လက်နဲ့ကြားတယ်မို့လက်နဲ့သူကစိတ်တင်းထားတယ်လို့ကျွန်တော်တို့အဲ့လိုကြားတယ်ခင်ဗျာ။တချို့လူကြီးပိုင်းနဲ့ပေါ်ပြီးတော့ရမခခေါ်တော့ကျွန်တော်တို့အဲ့လောက်ကြည့်ရပြည့်တယ်
ကောင်းကားပြည်သူစစ်တွေကိုလက်နက်ဖြုတ်သိမ်းတာနဲ့ပတ်သက်လို့ရှမ်းနိုင်ငံရေးလှိလဆောက်ကြည့်သူရှမ်းတန်တော်ဆဲသတင်းဌာနအက်ဒီတာချုပ်ဆိုင်းမင်းကအခုလိုတုံ့တက်ပါတယ်
အခုထိပိုင်းချို့ပေါ့နော်အနည်းဆုံး၈ယောက်ကနေ၁၀ယောက်ထိထိန်းသိမ်းခံထားရတယ်ဒီကောင်းကားပြည်သူစစ်ကလည်းတင်းအားကြီးလာတယ်လေဒီသူတို့ရဲ့တက်ရင်ပေါ့နော်ရှေလီထက်ဒီနမ်ခမ်းထက်ဒီကချင်ပြည်ရှမ်းပြည်ကရက်ဒေသတွေအထိစခန်းတိုးချဲ့ချထားမှုတွေရှိခဲ့တယ်သူချလောက်ချမှုကြီးပြည့်ခဲ့တာပေါ့နော်ဒီဟာကအနောက်ဖွယ်ရနိုင်ငံရေးဆိုးရိမ်မှုတွေရှိလို့ဒီဟာဆက်တိုက်ပိန်ပိုင်မှုတွေဖြစ်လာတယ်လို့တော့တုံ့တက်မိပါတယ်ခင်ဗျ
ကောင်းကားပြည်သူစစ်စခန်းကိုမလ24ရက်နေ့မှာတမတော်ဘက်ကဝေရောက်စီးနင်းခဲ့ပြီးလက်နက်နဲ့အတူအဖွဲ့အစည်းဝင်ရှိသူတွေကပါထိမ့်သိမ်းထားခဲ့ပါတယ်။ဧပြီလ3ရက်နေ့မှာကောင်းကားဒေသမှာတမတော်ကနေမူရစ်စင်းနဲ့စိတ်ကြွစီဆက်ဆက်ပစ္စည်းတွေကိုထပ်မံဖမ်းဆီးရရှိခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွေ့မှုဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။စုစုပေါင်းခမန်းတန်ဖိုးငွေ48ဘီလီယံကျော်ဖို့မူရစေဝါးတွေကိုဖမ်းဆီးရမိတာလို့ဆိုပါတယ်ဖေဖော်ဝါရီလ24ရက်နေ့ကနေဒီနေ့ထိကိုခိုင်မြို့နယ်ကောင်းကားကျေးရွာနဲ့လွယ်ခမ်းကျေးရွာနီးတစ်ဝိုက်မှာဖမ်းဆီးရမိတဲ့မူရစေဝါးနဲ့ဆက်ဆက်ပစ္စည်းတန်ဖိုးအဖြစ်စုစုပေါင်းခမန်းငွေ393ဘီလီယံကျော်ရှိနေပြီဖြစ်ကြောင်းသတင်းဖော်ပြထားပါတယ်ဒီလိုမူရစေဖန်စီရရှိမှုများပြားလာတာနဲ့ဆက်ဆက်ပြီးကောင်းကားပြည်သူစစ်တချို့ကိုစစ်စစ်မှုတွေလှုပ်ဆောင်လာတယ်လို့လက်နက်ဖြုတ်သိမ်းမှုတွေလည်းလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီ American တန်ရဲ့တောက်ချာနေညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြတာပါရှင်အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်ဒီအောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတနည်းတခြားတိုးလာနေတာနဲ့အများလူတွေမလိုအပ်ဘဲအပြင်မထွက်ကြဘူးတယောက်နဲ့တယောက်ခွက်ခွာခွာနေကြဘူးဆိုတဲ့ညွှန်ကြားချက်တွေကိုတာဝန်ရှိသူတွေကပို့ပြီးတော့တနည်းချက်ချက်ချမှတ်ဆောင်ချက်လာပါတယ်အခုဆိုရင်အမေရိကန်ဝန်ထမ်းအများစုနေအိမ်တွေမှာပဲအလုပ်လုပ်နေကြသလိုအလုပ်ချိန်လျှော့ချခံရတဲ့သူတွေအလုပ်ကလုံးဝရပ်နားခံလိုက်ရတဲ့သူတွေကလည်းတန်းနေချီရှိနေပါတယ်အချိန်နဲ့မှာပဲအခုလိုအချိန်မျိုးမှာမဖြစ်မနေအိမ်ပြန်ထွက်အလုပ်လုပ်နေရတဲ့သူတွေအတွက်အန္တရာယ်ကလည်းကြီးလာပါတယ်ဒီလိုအခြေအနေတွေအောက်မှာစာတင်ကြောင်းတွေကလည်းပိတ်ထားရတာကြောင့်ကလေးငယ်တွေအတွက်ပုံမှန်သင်ကြားမှုပုံစံတွေပြောင်းလဲသွားတဲ့အပေါ်မှာစိုးရိမ်နေကြတဲ့မိဘတွေကလည်းအများအပြားရှိပါတယ်။မမြင်နိုင်တဲ့ဒီယောဂဆူကြီးနဲ့ပတ်သက်လို့စိုးရိမ်မှုတွေကြားမှာအမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့မြန်မာမိခင်တချို့ကြုံတွေ့ရတဲ့အခက်အခဲတွေနဲ့လက်ရှိအခြေအနေကိုကြော်ဖြတ်နိုင်ဖို့ဘယ်လိုကြိုးစားရုန်းကန်နေကြသလဲဆိုတာတွေကိုဒီတစ်ပတ်အမျိုးသမီးခန္ဓာမှာတင်ပြပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုဟာလက်ရှိကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးရှိနေတဲ့နိုင်ငံပါ။ယောဂါပြန့်ပွားမှုတွေကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ကြားမှာကိုပဲကူးစက်မှုနဲ့သေဆုံးမှုတွေတနည်းတခြားတိုးလာနေတာပါ။လူတွေတယောက်နဲ့တယောက်ခောက်ခောက်ပါနေဖို့မလိုအပ်ဘဲအပြင်မထွက်ဖို့ညွှန်ကြားချက်တွေရှိနေတဲ့တိုင်အောင်မဖြစ်မနေအိမ်အပြင်ထွက်အလုပ်လုပ်နေရတဲ့သူတွေကလည်းရှိနေသေးပါ။ Pennsylvania ပြည်နယ် Lancaster မြို့ကတရိတ်ဆန်ဆေးရုံတစ်ခုမှာအလုပ်လုပ်နေတဲ့ကလေးတယောက်မိခင်မဝင့်မုံကတော့တနေ့တနေ့သတင်းစိုးရိမ်ကြမှာအလုတ်သွားနေရတဲ့သူ့ရဲ့ပူပန်မှုကိုအခုလိုပြောပြပါရစေ
။မှန်ကျောင်းကမထွက်ချင်ဘူးပေါ့နော်။မထွက်ချင်ဘူးဆိုတာအခုချိန်မှာပိတ်ထဲမှာနေရတာစိတ်အဖြစ်ဆုံးဆိုတာကိုကသိနေတော့သူမသွားချင်ဘူး။ဒါပေမဲ့မသွားလို့ကလည်းမရဘူး။ဒီအလုတ်ကလုတ်ကိုလုံးနေရမယ်ဆိုတော့အခါကျတော့အလုတ်ထဲသွားရတာကိုပဲစိတ်ထဲမှာကိုအပြင်ထွက်သွားပြီးတော့မှအိမ်ပြန်လာရတဲ့ချိန်မှာကိုကိုကိုအဲ့လိုမယုံတင်တာကြီးဖြစ်နေတယ်။ကိုစီမောင်ကဒီပုံရပါလာမလား။ဒီလိုရှင်ကိုယ်ကိုင်နဲ့ပစ္စည်းတစ်ခုခုများခလေးကန်လာလို့ခလေးကိုများကူးနေမလားအဲ့လိုမျိုးစိုးရင်စိတ်ကြီးနေပါအရင်စိတ်ကအရန်စိတ်ပြီးစူပါအရန်ညာခလေးရှိနေတော့လေ
ယောဂကုသခံရမှာကိုစိုးရင်ရတဲ့တစ်ချိန်ထဲမှာပဲလူတွေအတော်များများအလုပ်ပြုတ်ကုန်တာတွေအလုပ်အချိန်ရှော့ချခံရတာတွေကလည်းရှိနေတာကြောင့်လက်ရှိအလုပ်ကလေးရက်သွားမှာကိုလည်းစိုးရင်ရပြန်ပါတယ်ခင်မွန်းဖြစ်သူကနာတာရှိယောဂတဲ့ဖြစ်တယ်မို့မိသားစုအတွက်တယောက်တည်းရုန်းကန်နေရသူအတွက်အခုချိန်ဟာဖြည့်ဆည်းမှုအများဆုံးပါပဲလို့လည်းမဝင်ဘုံကပြောပြပါဗျ။
တော့ကအခုအချိန်နေသွားတာပေါ့။တချို့တပတ်ဆိုလို့ရှိရင်2ရက်ပဲလောက်ရတယ်တပတ်မှနေရ။အချိန်နေသွားသလိုဝင်ရလည်းညော့သွားတယ်။ အဲ့တော့ဟိုဘာဟိုထပ်ပြီးစိတ်ပူလဲဆိုတော့တကယ်လို့ဒီယောဂချင်းကြီးကဒီလောက်နေရမတော်ဘဲနဲ့ဆက်ပြီးစိုးလာတယ်ဆိုလို့ရှိရင်တော့ဒီကန်ပိုင်ပိတ်လိုက်ပါဟိုလားဟိုကစိုးတာပေါ့နော်အဲ့လိုပိတ်လိုက်ပြီးဆိုရင်တော့ဝင်ရကဘာမှမရှိတော့ဘူး
မဝင်မုံလိုပဲအပြင်ထွက်အလုပ်လုပ်နေရတဲ့မိခင်တွေရှိသလိုအခုချိန်မှာနေအိမ်တွေကနေပြီးအလုပ်လုပ်နေကြတဲ့မိခင်တွေကလည်းတူနေသေးပါနေကလေးချင်းကျောင်းတွေနဲ့စာသင်ကျောင်းတွေပိတ်ထားရတဲ့အချိန်ကိုယ့်ရဲ့နေအိမ်ကိုလည်းရုံးခန်းဖြစ်နေပြောင်းလဲအလုပ်လုပ်နေကြတဲ့မိခင်တယောက်ရဲ့အခက်အခဲကရောဘယ်လိုပါလဲဗာဂျီးနီးယားပြည်နယ်ကကလေးမယောက်မိခင်မအိမ်ကိုပြပြတာကိုလည်းနားထောင်ကြည့်အောင်ပါ
အခုတယ်လီဝတ်အိမ်မှာလောက်ရတဲ့ work from home ပေါ့နော်ဒီမှာလောက်ရတယ်ဆိုတော့ကလေးတွေကလည်းကြောင်းပိတ်ထားတယ်ဆိုတော့အလုံးမှာသွားလုပ်လို့မျိုး7နာရီတွင်းကို7နာရီလောက်လုပ်လုပ်နေရမျိုးမဟုတ်ဘူးပေါ့အိမ်မှာလောက်တာကလေးတွေအိမ်နေတဲ့အချိန်တော့မနဲ့အစောရေးထားပြီးလောက်ရအောင်မျိုးပေါ့နော်ဟိုခုလေးအလုပ်က6နာရီခွဲနေစပြီးလုပ်ခွင့်ပြီးရဲ့ဆိုတော့မနဲ့ဆိုရင်လည်းစောစောထားလုပ်လို့ရတယ်ပေါ့နော်ဒီလိုမျိုးတဲ့အချိန်ပြီးတော့လုံးပြီးသေးလို့ဆိုရင်လည်းညနေညသူတို့အိမ်သွားတဲ့အချိန်ကိုပြန်လုပ်ပေးရပြန်ပြီးတော့လုပ်ပြီးအောင်လုပ်ရတော့ပါတော့ရှိရပေါ့ဒီအခုအိမ်မှာလောက်ရတာဆိုတော့အချိန်ပိုပေးရတာသူတို့ဖြစ်တာပေါ့နော်
ဒီလိုအခက်ခဲတွေကြားမှာပဲအစိုးရကအကောင်တာသမီတွေနဲ့အတူနေထိုင်ခွင့်ရတာကိုတော့ဝမ်းသာတယ်လို့မအေးမုံကပြောပါတယ
်သူတို့ထိတ်ခဲလုပ်တဲ့အတွက်ကြောင့်မလို့ပြန်တော့ပြင်မဲ့တာပေါ့နော်ဒါပေမဲ့ဒီဟိုအိမ်မှာနေတဲ့အတွက်ကြောင့်ကိုယ်မျက်စိရှိမှာဆိုတော့သူဟိုအเจ้าမအဝေးမှရှိနေလို့မျိုးတော့မဟုတ်ဘူးပေါ့နော်ကျွန်တော်ကဒီကလေးကိုဟိုဒေးကင်းမှာထားတဲ့နေကလေးတိုင်းကျောင်းမှာထားတဲ့အတွက်ကြောင့်ပေါ့နော်သူတို့ဟိုဒီနေ့လည်းပါဆိုရင်လည်းသူတို့ကောင်းကောင်းစားသလားအိတ်တဲ့ချိန်လည်းကောင်းကောင်းအိပ်ရလားနေ့ဆိုလို့ရှိရင်လည်းဒီ nap time ပေါ့နော်နေ့လည်းအိပ်ရမယ့်အချိန်မှာကောင်းကောင်းအိပ်ရပါလို့ပေါ့စိတ်ပူတာတော့တော့ဒီသူတို့တခြားကလေးတွေနဲ့ဒီဟိုစော်ရင်နဲ့ခိုင်းမိတာတော့ဖြစ်မှာလို့သူစိတ်ပူစရာမလိုတော့ပေါ့နော်ကိုရှိမှဒီအိမ်မှာအော်အလုပ်လုပ်ရင်းနဲ့ဒီသူတို့ကိုကြည့်ရတဲ့အတွက်ကြောင့်ပေါ့တော့အဲ့ဒါတခုတော့ဒီ work from home ကနေပြီးတော့လောရတာအတွက်ပို့ပြီးတော့ဒီကလေးတွေနဲ့ပို့ပြီးရေကန်မှုရှိရဲ့ပို့ပြီးတော့ကိုယ်တိုင်စိတ်တိုင်းကြသူတို့အနီးကပ်ဟိုအပြုစုလို့ရပါတော့
ခင်မဖြစ်သူကစီးဝင်နှန်းတယောက်ဖြစ်တာမို့ကလေးတွေအတွက်အခုအချိန်မှာပို့ပြီးတော့ကယူထားတဲ့အကြောင်းကိုလည်းမအေးမွန်ကပြောပြပါတယ
်အခုအမအမျိုးသားအာဟုတ်ပေါ့နော် next ဆိုတော့သူတို့ခုဆိုရင် argue ဆိုင်တာပေါ့နော်ဒီယောဂကိုလည်းပတ်သက်ပြီးတော့ဟိုအလုံးလုံးနေရာကြီးမဲ့ဒီအိမ်ကလူတွေကိုမကူဆက်အောင်လို့ပြန်လာလို့ရှိတယ်အခိုင်းလို့ရောဟိုအခိုင်းဝင်တဲ့ပေါက်ကနေပြီးတော့ဒီအိမ်ရှိပေါက်ကနေမဝင်တော့ဘဲနဲ့ပေါ့နော်နောက်ဖေးပေါက်ကနေဝင်ပြီးတော့သူအိမ်သူဝတ်ထားတဲ့ဝတ်စားကြီးဒီလက်ဒီပါကြီးစေးဝတ်စားကြီးအကုန်လုံးချုပ်ပြီးတော့မှဒီကလေးတွေနဲ့တွေ့ရမျိုးလို့ဒီအမအောင်နဲ့တွေ့ရမျိုးလို့လောက်တာပေါ့ရ
လက်ရှိအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးရှိနေတဲ့နယူးယောက်ပြည်နယ်မှာနေထိုင်သူကလေးတယောက်မိခင်မမျက်နှိုးစော်ကလည်းလက်ရှိချက်တဲကြားမှာစာသင်ကျောင်းတွေပိတ်ထားတာမို့တားဖြစ်သူအတွက်ပညာရေးအဆက်ပြတ်မသွားရအောင်တစ်ချိန်တည်းမှာလည်းသူ့ရဲ့စိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေမဖြစ်ရဘဲနဲ့လေ့လာသင်ယူမှုတွေဆက်လုပ်နိုင်ဖို့အတွက်မိခင်တယောက်အနေနဲ့ကြိုးစားရုန်းကန်ပေးနေရတယ်လို့ပြောပြပါတယ
်ဒီရွယ်ရသည့်ရမလားကလေးတွေကကျောင်းတက်တဲ့အခါသူတို့အချင်းချင်းပေါ့နော်ဒီဒီတွေ့ဆက်ဆံပြီးတော့ပေါင်းတင်ဆက်ဆံတဲ့အွေဆိုတော့လေနော်အာသားလေးသမီးလေးဒီမှာចောင်းသားလေးအကုန်လုံးចောင်းပြတ်တယ်ဒါပေမဲ့ဒီအွေပေါ့နော်ဟိုသုံးတန်းအွေလောက်ဆိုရင်တော့ကျွန်မသိချင်တော့စာရေးကြီးတယ်တိုးတော်လဲကြံတဲ့ဟာတွေကကိုရေးကြီးလိမ့်မယ်ပေါ့နော်သူတို့ဒီကျွန်မတို့ကလေးတွေကို long term ပေါ့နော်ရှေ့ရေးကြရင်ဒီဖြစ်ခဲ့တဲ့ဟာဘယ်လိုမျိုး impact လုပ်မလဲဆိုတာကျမတို့မသိဘူး။စာနဲ့ပတ်သက်တာတမျိုးထားပေမဲ့သူတို့ရဲ့စိတ်ပိုင်းဆိုင်ရာကကျမသိချင်အဲ့ဒါလဲအထူးသတိထားဖို့လိုတယ်မိဘတယောက်အနေနဲ့ပေါ့နော်။ကျမသားဆိုအခုကျောင်းပိတ်ခဲ့တဲ့ကတိတ်အစားအစာမစားခြင်းတယ်လို့ဖြစ်နေတယ်။အဲ့ဒါမျိုးတွေပေါ့နော်။ဟိုကျောင်းကအရေးကြီးပင်ပန်းလို့ခဲ့သူတို့အိတ်ချိန်တိုင်းအိတ်လားသူတို့စားချိန်တိုင်းအရင်ကလိုစားလားသိရမလားသူတို့တငယ်ချင်းတွေကိုဘလောက်တောင်မှနွားနေလဲအဲ့ဒါတွေလည်းအရေးကြီးတယ်လို့ကျွန်မထင်တယ်။အာဘာလို့ဆိုတော့ခြားရည်ကဥစားပြန်ပြီးတော့ဖတ်လို့ရတယ်သိတာမလား။ဟိုဒါပေမဲ့ဟိုစိတ်နဲ့ပတ်သက်တာကြတော့လဲအဲ့ဒါကြတော့ catch up လုပ်လို့မရအောင်။အဲ့ဒါလေအခုဖြစ်နေအခုဥစား address လုံးမှအရေးကြီးတယ်လို့ကျွန်မစိတ်ချင်တယ
်။ဘယ်သူမှကြိုတွေးမထားတဲ့ coronavirus ကဆိုကြီးဆက်ရောက်လာတဲ့အခါမှာမိခင်တွေရောကလေးငယ်တွေပါဒုက္ခရောက်ကြရတာပါ။ကျောင်းစာတင်နေလေးပုံတစ်ပုံရက်သွားရတာကြောင့် ပုံမှန်တင်ကြားမှုပုံစံကနေပုံစံပြောင်းလဲပြီးတော့တင်ကြားမှုပုံစံအစ်တအခြေအနေအစ်တအောက်မှာနေသားကြအောင်မိခင်ရောကလေးရောစူးစမ်းကြရတယ်လို့လည်းမမြန်လူစောကပြောပြပါတယ
်ပထမတစ်ပတ်တော့ဆိုရင်ပိုဆိုးတယ်ပေါ့နော်ဟိုပထမတစ်ပတ်တော့ကျတော့ချစ်ချင်းចောင်းပိတ်လိုက်တော့အာဆီယာမတွေကလည်း ready မရှိသေးဘူးထင်တယ်နော်စာတို့မပေးဘူးဟိုစာစာအုပ်တွေပါတွေလည်းမပေးလိုက်ဘူးចောင်းမှာသိတယ်မလားဆိုတော့ကိုကပဲခင်ငါဘာလုပ်ရမလဲပေါ့နော်ကလေးနဲ့ဟိုဒီနေ့လုံးဒီနေ့လုံးပေါ့နော်ဟိုဆိုတော့အဲ့တော့ပထမတစ်ပတ်ကတော့ဆီယာတားရလဲသိရမလားဆီယာမကစာမလုပ်ခိုင်းဘူးသိရမလားကိုကပဲအတင်းလုပ်ခိုင်းတယ်မျိုးဆိုတော့လေ तू သိမကြိုက်ဘူးပြီးတော့တငယ်ချင်းတွေနဲ့အရန်လွှမ်းတော့တရက်တောင်မှ तू တခါအပြီမှာစော့နေနဲ့လမ်းလျှောက်သွားလိုက်တယ်တငယ်ချင်းအိမ်ကိုသိရမလားကျမအိမ်ထဲမှာတင်းတင်းချန်နေတော့ပေါ့နော်အဲ့ဒါနောက်သူအတမကြတော့ချက်ချင်းသိတယ်လေမရှိတော့ဘူးဆိုတာအဲသူနောက်လိုက်ပြီးတော့ပြန်ပြီးတော့ခေါ်လာပြီးတော့ရှင်းပြရတာပေါ့နော်အခုလောလောဆယ်အရန်ခက်တယ်သူငယ်ချင်းတွေလည်းတွေ့လို့မရဘူးဆရာမလည်းပြရမလားအကြောင်းလည်းမသွားရဘူးဒါပေမဲ့အရေးကြီးတယ်ပေါ့နော်ဒီဖြစ်နေတဲ့ဟာအိမ်မှာပဲနေရမယ်အဲ့လိုမျိုးအပြင်သွားပြီးတော့သူငယ်ချင်းတွေတွေ့လို့မရသေးတဲ့အချိန်ပေါ့နော်အိမ်မှာပဲနေရမယ်ပေါ့နော်
အသက်အရွယ်မရွေးချားမမရွေးဆင်းရဲချမ်းသာမရွေးလူသားအလုံးရဲ့အသက်ရှင်နေထိုင်မှုတွေကိုအန္တရာယ်ပေးလာနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်လူတွေရဲ့နေထိုင်မှုပုံစံတွေလူမှုဘဝတွေမှာအခက်အခဲတွေနဲ့အပြောင်းလဲတွေကတော့တိတိတသာကြုံလာနေရတာပါဒီလိုလက်ရှိအခြေတဲကာလမှာကလီနီကင်တွေရင်ဆိုင်ရတဲ့အခက်အခဲတွေနဲ့အတွေ့အကြုံတွေကတော့ပြောလို့ကုန်နိုင်မယ်မထင်ပါဘူးစမရီရဲ့မိခင်တွေကဘာသူကဘာသားတွေအလုံးကိုနာကပီစူကြီးကနေအမြန်ဆုံးကစ်လွတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီဘက်မျိုးသမီးကဏ္ဍကိုကျေးဇူးရယ်ရနာခွင့်ပြုပါရှင်ကျမဒီလိုချီပ
ါ American ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်တန်ကိုစပြီးတော့ခံရတဲ့ပြည်နယ်ကတော့အနောက်မြောက်ကဒီဝါရှင်တန်ပြည်နယ်ပါ။အဲဒီမှာယောဂကူးစက်တဲ့အဓိကနေရာတွေကတော့တက်ကြီးဆောက်ရှောက်ရေးကေရီပါ။ငကိုယောဂခံရှိသူတွေနောက်ဒီအသက်ရွယ်ကြီးသူတွေဟာဒီယောဂတန်ကိုအများဆုံးခံရသူတွေဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြထားပါတယ်။ဝါရှင်တန်ပြည်နယ်က Harvard View Medical Center မှာခွဲစိတ်ကန်စီမံခန့်ခွဲမှုအလုပ်လုပ်နေတဲ့မမမထွန်းကိုကျွန်တော်ဆက်သွယ်ပြီးတော့ဒီဝါရှင်တန်ပြည်နယ်ရဲ့နောက်ဆုံးအခြေအနေအကြောင်းကိုကျွန်တော်မေးမြန်းထားပါတယ်။လာမမို့တော့ခင်ဗျဒီကိုရိုနာဗိုင်းရပ်စ်စပြီးတော့အမေရိကမှာဖြစ်တာဝါရှင်တန်ပြည်နယ်မှာပေါ့လေဆိုတော့ဒီလိုစပြီးတော့ယောဂကူးစက်မှုဖြစ်တဲ့အခါမှာဘလို့လူမျိုးတွေဘလို့လူအုပ်စုတွေမှာအဓိကစပြီးတော့ဖြစ်တာကိုတွေ့ရပါလဲ
အမေမင်္ဂလာပါရှင်ကျမတို့ရဲ့နောက်ဆုံးဟောပြီးခဲ့တဲ့ဟိုစနေနေ့ကထုတ်လွှင့်တာပါနော်အဲ့ဒီအချိန်မှာကျမတို့ပြည်နယ်မှာဟိုလူနာပေါင်း4,330ရှိတယ်ပြီးတော့189ပေဆုံးနေပေါ့နော်အခုပေဆုံးတဲ့လူတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းအသက်ကြီးတဲ့လူတွေကပိုများပါတယ်ဟိုပြောဆိုလို့ကျင်တာကတော့ရှင်းရှင်းလေးပါဟိုအသက်ကြီးတဲ့လူတွေမှာကိုခံအားကနေသွားပြီသူတို့ကိုခံအားကနေသွားတဲ့အပြင်ဒီဟိုပေါ့လေဟိုသူတို့ရဲ့နောက်အခုဖြစ်နေတဲ့ပေါ့နော်သူတို့စီမှာယောဂbackground ရှိတယ်ကွယ်ဥမာစီးကျိုးတွေ့တော့ဟိုဒါမှမဟုတ်ဘောလေဒီဟိုအသက်ရှူလမ်းကြောင်းဆိုင်ရာဘောလေအဆမာတို့ပါတို့အဲ့လိုမျိုးတွေရှိတဲ့ခါကျတော့သူတို့ကိုယောဂသွားပြီးတော့ဟိုရောက်သွားတယ်ဆိုလို့ရှိရင်ယောဂကအရန်ဟိုဘယ်လိုပြောမလဲပူဆက်တာအရန်မြန်တယ်
ဆိုတော့ COVID-19 ကြောင့်စပြီးတော့ဒီကွယ်လွန်တဲ့သူကလည်းပဲဒီတက်ကြီးကေဟာပဲဟိုဆိုတော့ဒီအဲ့ဒီနောက်ပိုင်းမှာကျတော့ဒီတက်ကြီးကေဟာတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကပို့ပြီးတော့ဒီတင်းတင်းကြပ်ကြပ်ဘလောက်အထိအောင်ဆောင်ရွက်ပေးနေပါလဲ
ဆိုတော့ Morozi မှာဒီယောဂစပြီးပြန်ပွားတာကသူတို့ဒီ Nursing Home ကစတယ်လို့ပြောတယ် Nursing Home ကိုပေါ့နော်ဒီဟိုသူတို့ဟို Navy Seal ကလာပြီးတော့မှ Lockdown လုပ်လိုက်တယ် Lockdown လုပ်လိုက်တယ်ဝင်လူဝင်လူထောက်မပေးလို့တော့ဘူးပြီးလို့ရှိရင်ဒီသူ့ရဲ့ဟို special ဟိုစပေါ့နော် special cleaning team ပေါ့နော်သူတို့ cleaning clean or new worker တွေပေါ့လေသူတို့ machine လုပ်တဲ့ဟိုလူတွေကိုအပြင်ကနေ professional clean work လုပ်သူတို့ခေါ်ခေါ်ရတယ်ပေါ့နော်အခုသူတို့အကုန်လုံးအဲ့လိုမျိုးလေးကျင်လုပ်ကြတယ်
အမေရိကန်မှာဒီပထမပိုင်းတော့တော့ပေါ့လေဒီသမ္မတဒေါ်နယ်ထရမ့်ကဒီဧပြီလလေလောက်အထိပဲဒီ social distancing ပေါ့ကိုယ့်ကိုအိမ်မှာတီးကြခွဲနေဖို့ဆိုတဲ့ဟာမျိုးကိုဟိုသူကသူပြောထားတာပါဆိုတော့ဒါပေမဲ့လည်းပဲဟိုပြီးခဲ့တဲ့ဟိုသတင်းပတ်ထက်မှာပဲပေါ့လေဟိုဒီလို social distancing လုပ်မဲ့ရက်ကိုဧပြီလကုန်အထိဆိုပြီးတော့ရက်တိုးပြီးတော့သတ်မှတ်လိုက်ပါတယ်ဆိုတော့ဒီလို social distancing လုပ်ဖို့ဟာဘာကြောင့်အရေးကြီးတယ်လိုအပ်တယ်လို့ထင်ပါလဲ
ဒီသွားတဲ့အပေါ်မှာကျမတို့ဘလို့ကောက်ွယ်မလဲဆိုလို့ရှိရင်ဥမာပေါ့လေဟိုကိုကအပြင်ထွက်သွားတယ်ဟိုရကပြင်ထွက်သွားတယ်တိတိကောင်အလုပ်ထဲမှာလုပ်တယ်အဲ့ဒီလုပ်ထဲမှာလည်းပဲကိုဥမာသမီးနေလဲသာစားရဲဆိုလို့ရှိရင်ကျမကပါလုပ်လဲဆိုလို့ရှိရင်သူများနဲ့ခတ်ဝေးဝေးလေးမှာသွားပြီးတော့ထိုင်စားလိုက်တယ်ဟိုပေါ့နော်အဲဟိုဒီပြီးလို့ရှိရင်ဟိုကနည်းနည်းဟိုဒီလူထူထပ်တဲ့နေရာမှာတကယ်ဖြတ်ကလည်းဥမာဘတ်စကားတွေစီးရတယ်ဆိုလို့ရှိရင်ကျမကဟိုမတ်စတာပဲပေါ့နော်ပြီးလို့ရှိရင်ပြန်လာလို့ရှိရင်ခါတိုင်းဆိုလူကြီးတွေကိုကလူကြီးတွေဆိုလို့ရှိရင်လူကြီးတွေရှိတော့အိမ်ဆိုရင်တော့အမေတွေကိုတော့ဒါတော့ပြကြတယ်ပေါ့နော်အမေပါညာပေါ့အဲဒါမဟုတ်လို့ရှိရင်လည်းဖလေသားကျမမှာသားငယ်ရကျမကိုအမြဲတမ်းပြေးဖက်တယ်ပြန်လာလို့ရှိရင်အမေပြန်လာပြီလားဆိုအဲ့ခါကျရင်ကျမမပြောလေသားမလာနဲ့အမေနာကိုဆိုတော့သူ့ကိုဟိုကဟိုစလိုက်တယ်မလာသေးတော့အမေပါလောက်ရမယ်ဆိုတော့ဒီချိုးခက်နဲ့တန်းဝင်လိုက်တယ်ဝတ်စားတွေလဲတယ်ရေချိုးတယ်ပြီးတော့မှဒီဝတ်စားတွေကိုလောက်နေတယ်ပစ်ထည့်လိုက်တယ်ပေါ့နော်ထည့်လိုက်တယ်ပြီးရင်ကိုရေချိုးမချိုးပြီးမှသူ့စီကိုလာပဲဆိုတော့ကို့မှာကို့မတန့်ဘူးလို့ကို့ကိုအမြဲတမ်းယုံကြည်ထားမယ်ဒီနေရာမှာကိုကယောဂရှိတဲ့လူတယောက်လို့ကို့ကိုကိုလည်းအမြဲတမ်းထိလုပ်ပေးရမယ်သူများပေါ့မှာဆိုတော့ကိုကသူသူများရှိလားဆိုတာထက်ကိုဒီလူကိုရှောင်တာထက်ကိုကို့စီမှာရှိလို့ရှိခဲ့လို့ရှိရင်ပေါ့နော်ဟိုကို့စီမှာရှိရင်သူများကိုမကူအောင်ကို့ဘာကိုအရင်ကကိုထားမယ
်ကိုကဒီ medical center မှာပေါ့လေဒီဟိုအလုပ်လုပ်နေတဲ့ကျမရဲ့ဝန်ထမ်းတူဖြစ်တဲ့အခါကျတော့ကိုကိုတိုင်းအတွက်ရောဟိုဘာရီမြန်းကြိုပြီးတော့ပြင်ဆင်ထားပါလေ
ကျေလို့များဖြစ်သွားခဲ့ရင်ဆိုတော့အပေါ်မှာကျမကကို isolate လုပ်ဖို့အတွက် quarantine နေဖို့အတွက်ပေါ့နော်အခန်းတစ်ခန်းကိုတသက်လူနာခန်းဆိုပြီးတော့ကျမဖွင့်ထားတယ်ဆိုတော့ဟိုပိတ်ထားတာပေါ့နော်ဒီအိမ်တန်းထဲမှာဟိုစနေရေချိုးခန်းနဲ့အိမ်သားနဲ့အခန်းကိုကျမပိတ်ထားလိုက်တယ်ဒီခန်းကိုတသက်လုပ်လိုက်တယ်ဒီကငါတကယ်လို့ဖြစ်ခဲ့မယ်ဆိုလို့ရှိရင်ငါမိသားစုနဲ့ငါဒီလို့မရဘူးဆိုကလေးတွေကိုခွဲသိပ်ကြမယ်ကိုနဲ့ဟိုပေါ့လေကို့ဘာကို isolate လုပ်နိုင်တဲ့အခန်းတစ်ခန်းကို့ဘာကိုစောက်ထားတယ်ဆိုတော့အဲ့လိုမျိုးဟိုတားနိုင်လို့ရှိရင်ပေါ့လေဒီမှာလည်းပဲအဲ့လိုမျိုးကျမဟိုကျမလိုမျိုးပေါ့လေမဖြစ်မနေသွားရတယ်ဆိုလို့ရှိရင်ကိုဟိုလုံးလုံးစစ်တဲ့နှစ်ပတ်သုံးပတ် isolate လုပ်နိုင်တဲ့ quarantine လုပ်နိုင်တဲ့အခန်းတစ်ခန်းကိုပြင်ဆင်ဖို့လုပ်တယ်ဆိုတော့မမကြီးမှာဆိုလို့ရှိရင်လည်းပဲဟိုအော်အပြင်မသွားနဲ့ဆိုတော့လူတိုင်းကတော့စားဖို့နေရေးအချိန်တွေကြောက်သွားတာရှိတယ်။အဲ့ဒီအတွက်ကြောင့်ပေါ့လေအပြင်ဝင်သွားတယ်လာတယ်ဆိုလို့ရှိရင်လည်းပဲကြံလာဟိုဟုတ်တယ်စန်တာဝိုက်မရှိဘူးလက်ကိုရေနဲ့ဆေးပါအမြဲတမ်းလေနဲ့ဆေးမလို့အပ်ပဲနဲ့မချိတွေ့နဲ့ဘာလို့ခုမှမချိနဲ့ကိုယ့်လက်ကိုအိတ်တက်တယ်လားထည့်လာလိုက်ဟိုကျွမ်းဆိုဈေးသွားလို့ရှိရင်ခလေးတွေပြောကိုယ့်လက်ကိုအိတ်တက်တယ်ထည့်ဘာမှမချိနဲ့ဆိုတော့ဟိုကိုကြည့်ချင်တာတော့မကြည့်နဲ့ဆိုတော့ဘာတစ်ခုပုံမှမယုံနဲ့ဘသူ့ပုံမှလည်းမယုံနဲ့ပုံပုံကိုလည်းမယုံနဲ့သူများကိုလည်းမကူးစိတ်နဲ့ပေါ့နော်ဟုတ
် So Washington ပြည်နယ်ရဲ့လက်ရှိအနေအထားလေးလည်းပြောပြပေးအောင
်ဟုတ်Washington State မှာတော့အများကြီးပြင်ဆင်ထားတယ်ခုနကကျွန်မထပ်ပြောချင်တာက Washington State မှာပြီးခဲ့တဲ့တစ်ပတ်ကသူတို့သတင်းဌာနမှာပေါ့လေသူ့ဗီဒီယိုကပြောလဲဆိုတော့ဒီ social distancing ကပုံပြီးတော့အကျိုးထိရောက်ပါတယ်ဆိုတာမြင်တယ်ဒီအခုဘာတွေလုပ်လဲဆိုတော့ခုန social distancing လုပ်လိုက်တဲ့ခါကျတော့သူတို့သတ်မှတ်ထားတဲ့အဲ့ဒီအချိန်တုန်းကကူးစက်နှုန်းကပေါ့နော်အဲ့ဒီအချိန်တုန်းကကူးစက်နှုန်းဒီလိုပုံစံနဲ့ဘာလဲဆက်သွားမယ်ဆိုလို့ရှိရင်လူတစ်ယောက်က 2.7 ပေါ့လေဟိုလောက်ပေါ့လေကူးနိုင်တယ်ပေါ့လေ2ယောက်ခွဲ3ယောက်မိပါလောက်ပြန်ပြီးကူးနိုင်တယ်လို့သူတို့ကသတ်မှတ်ထားတယ်ဒါပေမဲ့ဒီ social distancing လုပ်လိုက်တဲ့ခါကျတော့ဒီသူတို့တွေ့လာတဲ့ဒီသူတွေသာတွေ့လာတာ จ้าว่าเลยคือเนี่ยตัวโอ้ลาพี่จ้าว่าเลยสมมุติ 1.4 ล้านกว่าจ้า
ဒီတဲ့ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ပေါ်အကူးဆက်ခံရသူတွေကိုကုသရမှာဆင်းဝင်တန်းတွေအတွက်အထောက်အကူပေးမဲ့ဆက်ရုပ်ကိုဘေကျင်းကသုတေသနပညာရှင်တစ်စုကတီထွင်လိုက်တဲ့အကြောင်းပြောပြပေးပါပါကျွန်မခင်မတ်ပါဒီနိုင်ငံဘေကျင်းမြို့တော်မှာရှိတဲ့ချင်းဝါတက္ကသိုလ်ဟာထိတ်တန်းသိပ္ပံပညာရှင်တွေနဲ့တရုတ်ခေါင်းဆောင်တွေကိုမွေးထုတ်ပေးတဲ့တက္ကသိုလ်တစ်ခုဖြစ်ပါတယ်ဒီတက္ကသိုလ်ကပမောက္ခတန်ကန်တီဒီဇိုင်းဆွဲပြီးဖန်တီးလိုက်တဲ့ဆက်ရုံဟာအဝေးထင်းခလုတ်နဲ့ထိန်းချုပ်ပြီးခိုင်းနိုင်ပါတယ်။ဒီလိုခိုင်းဖို့ဒီဆက်ရုံမှာတက်ထားတဲ့ကင်မရာကိုအသုံးပြုတာပါ။ကင်မရာထဲမှာမြင်နေရတဲ့ဆက်ရုံရဲ့လှုပ်ရှားမှုကိုကွန်ပျူတာဂိမ်းစ်တွေမှာလိုပဲအဝေးထင်းခလုတ်ဂျွိုင်းစတစ်ကိုသုံးပြီးထိန်းချုပ်ပေးနိုင်ပါတယ်။အခုလိုဆေးကုသရေးအတွက်အကူအညီပေးနိုင်မဲ့ဆက်ရုံကိုတည်ထွင်ဖို့သူဘယ်လိုအကြံရလာတာပါလဲ။တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ယောဂါဟာကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကြောင့်ဖြစ်ကြောင်းတရုတ်အစိုးရကကဘာကိုအသိပေးချင်တာ2019ဒီဇင်ဘာလကုန်ဖြစ်ပါတယ်။ဒီယောဂါတန်းကိုတိတိတသားခံစားလာရခြင်းဟာတရုတ်နှစ်တကူချိန်နဲ့လဲတိုက်ဆိုင်နေတာပါ။ဒါကြောင့်လူတွေအတွက်ဘလို့အကျိုးရှိအောင်လုပ်ပေးရင်ကောင်းမလဲလို့ပမောက္ခအကျံစဉ်းစားနေချိန်မှာပဲတငယ်ချင်းဖြစ်တဲ့ဆင်ဝါဆေးုံကြီးကအကြီးအကဲဒေါက်တာဒုံဂျဟောင်းနဲ့စကားတွေပြောရင်းအကျံရလာတာပါတဲ့။ဆရာဝန်ကြီးကသူတို့ဆေးကုသပေးတဲ့အခါမှာအဓိကပြဿနာကဆရာဝန်တွေကိုယ်တိုင်ဒီယောဂအကုသခံနေရတာလို့ပြောပါတယ်။ဒီခါမှာဆရာဝန်တွေအတွက်အသုံးတည်ပြီးအကူအညီပေးနိုင်မဲ့ဒီဆက်ရုံမျိုးကိုဖန်တီးဖို့ဒီဇိုင်းဆွဲပစ်တယ်လို့ရှင်ဝါတက္ကသိုလ်ပမောက္ခလည်းဖြစ်ဆက်ရုံဒီဇိုင်းဆိုင်ရာအကြီးအကဲလည်းဖြစ်တဲ့ဒေါက်တာကျန်ကန်တီကမန်ဒရင်းဘာသာနဲ့အခုလိုပြောပါတယ
်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပေါ်မှုဆိုးဝါးလာနေတာကြောင့်ဒီလိုအချိန်မျိုးမှာကျွန်တော်တို့လိုအင်ဂျင်နီယာတွေဘက်ကဘာအကူအညီပေးနိုင်မလဲလို့စဉ်းစားပါတယ်။ဒီခါမှာရိုဘော့ဆက်ရုပ်တွေကအဆင်ပြေမယ်လို့တွေးမိပါတယ်။ဒါကြောင့်ဒေါက်တာဒုံဂျဟောင်းနဲ့ကျွန်တော်ဆွေးနွေးပြပါတယ်။သူတို့ဆက်ရုပ်တွေမှာကျုံနေရတဲ့အကြီးအမားဆုံးပြဿနာကကုသပေးတဲ့ဆရာဝန်တွေကိုယ်တိုင်ဒီယောဂအကုသခံနေရတာလို့သူကပြောပါတယ်။ဒါကြောင့်ဆက်ရုပ်တွေကိုဆံဝင်အလုပ်ဝင်ပြီးလုပ်ပေးနိုင်အောင်လုပ်ရင်တော့အဆင်ပြေမယ်လို့ပြောသွားတာပါ။ပမောက္ခကျန်းဟာသူ့ကျောင်းသားတချို့ကိုခေါ်ပြီးတငယ်ချင်းဖြစ်သူဒေါက်တာဒုံနဲ့တခြားဆရာတယောက်ကိုပါပါစေပြီးအဖွဲ့ဝင်ဆယ်ဦးပါတဲ့ဆက်ရုပ်တီထွင်တဲ့အဖွဲ့ကိုဖွဲ့ပါတယ်။ရှင်ဝါဆေးုံကြီးကအကြီးအကဲသူဖြစ်တဲ့ဒေါက်တာဒုံချောင်းကတော့ဒီဆက်ရုပ်တီထွင်ရမှာဆေးဘက်ဆိုင်ရာအကြံပေးဖြစ်နေတာဝန်ယူခဲ့သူပါ။သူတို့ဖန်တီးလိုက်တဲ့ဆက်ရုပ်ကိုကြည့်ရအောင်ပါ။တကယ်တော့ဆက်ရုပ်လက်ကိုဘိန်းပေါ်တင်ထားတာမျိုးပဲဖြစ်ပါတယ်။ဒါပေမဲ့သူ့ဆက်ရုပ်ကယောဂခံစားနေရသူကိုအော်ထရာဆောင်းရိုက်တာတို့လူနာရဲ့ဗစံကတွေးနမူနာကိုယူပေးတာတို့ဖြင့်သွေးခုန်နှုံးဆန်းတာလို့လက်ချက်နဲ့ဆရာဝန်တွေစစ်ဆေးဆန်းသက်တာအတော်များများကိုလုပ်ပေးနိုင်ပါတယ်။သူ့မှာကင်မရာလည်းတက်ထားတာမို့လူနာနဲ့တခန်းထဲမှာနေစရာမလိုပဲကင်မရာမှာကြည့်ပြီးတော့လူရာကိုခိုက်နိုင်ပါတယ်။ဒါအပြင်ဆရာဝန်ဟာလူနာနဲ့တမျိုးတည်းမှာရှိနေစရာလည်းမလိုဘူးလို့ဆက်ရုပ်တီထွင်တဲ့ပမောက္ခကျန်ကပြောပါတယ်။ဒီဆက်ရုပ်ကိုလက်မောင်းမှာ digital နှစ်ချက်ကိုတက်ပေးထားပါတယ်။သူကဒီ digital နှစ်ချက်ကိုသုံးပြီးလူနာရဲ့နှလုံးခုန်တဲ့အနေအထားအပြင်အဆုတ်တို့ဘာလို့တခြားကိုရင်းအင်္ဂါရဲ့အခြေအနေတွေကိုပါထောက်လှမ်းပေးနိုင်တာဖြစ်ပြီးဆရာဝန်တွေလူနာနဲ့တိတ်များများဆဆထိတွေ့မှုမလုပ်ရအောင်စီစဉ်ပေးထားတယ်လို့ပမောက္ခကျန်ကံတီကပြောပါတယ
်။因为医生都很英勇，但是呢，因为呢，就说这个。
ဆရာဝန်တွေကတိတ်တက်တိရှိကြပါတယ်။ဒါပေမဲ့ဒီဗိုင်းရပ်စ်ပိုးကတိတ်ကိုအကူးဆက်မြန်ပါတယ်။ဒါကြောင့်ဒီလိုဆက်ရုပ်တွေကိုအနည်းအကြီးဆုံးဖြစ်တဲ့အခုလိုကိစ္စမျိုးမှာသုံးနိုင်တာကြောင့်တိတ်ကိုအရေးပါပါတယ်လို့ပြောသွားတာပါ။အစလုံးကတော့သူတီထွင်တဲ့ဆက်ရုပ်ကအာဂါသစခန်းတို့၊လကဘာစူဇန်ရီတို့လိုသူတေသနလုပ်ငန်းတွေမှာပဲတုံးတဲ့ဤပညာကိုတုံးထားတဲ့အတွက်သူဟာသူအားလုံးကိုဘာအကူအညီမှမလိုဘဲနဲ့လှုပ်ဆောင်ပေးနိုင်ပါတယ
်။我们原来的设计呢，实际上是一个完全。
ကျွန်တော်တို့ကနဦးထွင်ထားတဲ့ design က robot ဆက်ရုပ်ကိုယ်တိုင်ပဲအလုပ်အားလုံးကိုလုပ်သွားဖို့ပါပဲ။သူ့လုပ်ကိုဘယ်သူကမှကူစရာမလိုအောင်လုပ်ဖို့ပါ။လူနာစီကိုတိုက်ရိုက်သွားပြီး အော်ထရာဆောင်းစကန်ဖတ်တာတို့နှလုံးခုန်နှောင်းနားထောင်တာတို့အသက်ရှူတဲ့အနေအထားအဆုတ်တို့ဘာတို့ကိုလက်ချက်နဲ့စစ်ဆေးတာနားထောင်တာတို့ကိုပါလုပ်နိုင်ပါတယ်ဒါပေမဲ့ဆံဝင်ကြွေးကအကြံပေးကြပါတယ်အားလုံးအော်တိုမက်တစ်ပဲမလုပ်ပါနဲ့တဲ့ဘာဖြစ်လို့လဲဆိုတော့လူနာကိုနှစ်သိမ့်ဖို့သူ့စိတ်တည်ငြိမ်အောင်လုပ်ဖို့အတွက်အနားမှာလူတယောက်ယောက်တော့ရှိဖို့လိုတယ်လို့သူတို့ကပြောကြလို့ပါဒီဆက်ရုပ်ကိုတီထွန်းလို့ပြီးသွားတဲ့အခါမှာတော့လေချောင်းဆိုင်ရာဆက်ရုပ်ဒီဇိုင်းဘာသာအတွက်ပါရဂူဖွဲ့ယူဖို့ကြောင်းတက်နေတဲ့သူတေသနာကျောင်းသားချမ်းယူနဲ့ဆန်းသက်ကြည့်ကြပါလေ။သူကဗမောက္ခကျန်ကံတီရဲ့ဆက်ရုပ်သူတေသနာအဖွဲ့တွေကပါ။
我感觉
သူကဆက်ရုပ်ဆိုတော့ကျွန်တော်နည်းနည်းတော့လတ်လာပေါ့။ဒါပေမဲ့တကယ်တမ်းဒီဆက်ရုပ်လဲလာဆန်းသက်ရောတကယ်ကိုနူးညံ့နေတာတွေ့ရတယ်လို့ချမ်းယူကပြောသွားတာပါ။ဗမောက္ခကျန်ကံတီကတော့ရှိလောက်ကမှာဆံဝင်တွေကိုပဲအလုတ်တွေပုံပေးထားတာကသူတို့အန်ရည်ရင်းတွေကိုဆွဲပို့တယ်လို့ဖြစ်နေတယ်လို့ပြောပါတယ်။ဒေါက်တာဒုံချဟောင်းကတော့ဒီဆံဝင်တွေကိုဆေးရုံအဆောင်တွေမှာလက်တွေရောဆန်းသက်တာပါနှစ်မျိုးစလုံးလုတ်ကြည့်ရင်လည်းပဲပို့ပို့ပြီးကောင်းလာအောင်လုပ်နိုင်ပါပါ။အဲ့ဒီတော့မှလက်တွေအသုံးချပြီးအသုံးတည့်တဲ့ဆံဝင်ကိုရမယ်လို့ထင်ကြောင်းပြောသွားတာပါ။သူတို့သူတေသနာအဖွဲ့ကဖန်တီးထားတဲ့ဆက်ရုပ်ကနှစ်ရုပ်ရှိပါတယ်။ဒီဆက်ရုပ်နှစ်ရုပ်စလုံးကိုဘေးကျင်းမှာရှိတဲ့ဆင်ဟွာချန်ကောင်းဆက်ရုပ်နဲ့ဒီတန်ဆက်ရုပ်တွေမှာဆရာဝန်တွေနဲ့အတူလက်တွဲလုပ်စီခဲ့တာပါ။ဒီဆက်ရုပ်တွေကိုဆင်ဟွာတက္ကသိုလ်အာဂတဆိုင်ရာအင်ဂျင်နီယာကျောင်းမှာပဲယာယီသူတေသနာဓာတ်ခွဲခန်းတစ်ခုလုပ်ပြီးသူတို့အဖွဲ့ကဖန်တီးခဲ့တာဖြစ်ပါတယ်
။来说呢，实际是我的副业，我的主业呢是。
အခုလိုဆက်ရုပ်ဒီဇိုင်းထွင်တာဟာအချိန်ပိုင်းလုပ်တာပါကျွန်တော်လက်ရှိအလုပ်ကလင်းမြန်ဒီဇိုင်းနဲ့ပတ်သက်ပြီးသင်ပေးတဲ့ဆရာအလုပ်တော့ဒီလိုဆက်ရုပ်မျိုးတွေထပ်ပြီးဖန်တီးခြင်းနဲ့ဆန္ဒရှိပေမဲ့သူတို့တက္ကသိုလ်ကရံပုံငွေသိမ့်မရှိတော့ဘူးလို့လည်းပြောပါတယ်ဒီဆက်ရုပ်တစ်ခုအတွက်တရုတ်ယွမ်ငွေ5သိန်းလောက်ကုန်ကြတာဖြစ်ပြီးသူတို့အတွက်ရံပုံငွေအခက်အခဲရှိနေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရှင်းလာမယ်ပါစီနောက်တော့မှပြန်ပြီးဆုံးကြပါမယ်
။ဧပြီလ3ရက်နေ့တောက်ချာနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်ပဲရှင်။ COVID-19 ကရောဂါကမ္ဘာတစ်ဝန်းဆက်လက်ကူးစက်နေတာမှာစုစုပေါင်းကူးစက်သူတစ်တန်းကျော်သွားပါပြီ။အမေရိကန်ကလက်ရှိကူးစက်သူ 2,400 ခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုကာကွယ်နိုင်ဖို့လူတွေကိုနှာခေါင်းဆီးပွားတွေဝစ်ဆင်ကြဖို့အင်ဂျီရောကဒီကနေ့ညွှန်ကြားချက်ထုတ်မယ်လို့မျှော်လင့်ရပါတယ်။နယူးယောက်မြို့မြို့တော်ဝန်ကတော့အင်ဂျင်ထွက်ရင်ပွားတွေလက်ကင်ပွားတွေနဲ့နှာခေါင်းဆီးအကာအကွယ်ဝစ်ဆင်ဖို့ကြာတာရင်းတွေတုန်းကအကြံပြုခဲ့ပါတယ်။အမေရိကန်ရေတပ်လေရင်တင်စစ်သမော USS Theodore Roosevelt ပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပွားနေပြီလို့အသိပေးခဲ့တဲ့သမော Captain ကိုရေတပ်ကယာရုကနေဖယ်ရှားလိုက်ပါတယ်။ရေတပ်ဗိုလ်မှူးကြီးBrett Crozier ကိုရာထူးကနေဖယ်ရှားပြီးသူ့နေရာမှာရေတပ်ဗိုလ်ချုပ်ကြီး Carlos Sardiello နဲ့အခြားထိုးမယ်လို့ရေတပ်ယာယီဝန်ကြီးကပန်တဂွန်စစ်ဌာနချုပ်မှာကြာတာရင်းနေတော့ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ Theodore Roosevelt စစ်သည်မော်ပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကြောင့်သင်္ဘောသားတွေရဲ့အသက်ကိုကာကွယ်ဖို့အထက်လူကြီးတွေအနေနဲ့ပြပြတတဆုံးဖြတ်ပေးပါလို့ရေတပ်ဗိုလ်မှူးကြီး Brett Crozier ကအခုသတင်းပတ်အစောပိုင်းကစာသေးတာတောင်းဆိုခဲ့တာပါ။အဲ့ဒီစာသတင်းမီဒီယာတွေမှာပေါ်ကြားခဲ့ပြီးတဲ့နောက်အခုလိုရာထူးကနေဖယ်ရှားခံရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကရောဂါနဲ့ပတ်သက်လို့မှတ်မှတ်မကန်ဖော်ပြနေတယ်လို့ဆိုပြီးသတင်း website တွေကိုပိတ်ဖို့အစိုးရကညွှန်ကြားတဲ့အပေါ် Digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်လိုက်ကြပါတယ်။တိုင်းရင်းသားသတင်းမီဒီယာတွေရဲ့အင်တာနက်စာမျက်နှာတွေအပါအဝင်အင်တာနက်စာမျက်နှာ220ခုကိုမတ်လထဲမှာပိတ်ခဲ့တဲ့အပေါ်မြန်မာနိုင်ငံ Digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်း250ကစူပေါင်းကန့်ကွက်ကြေညာချက်ထုတ်ခဲ့ပါတယ်။ COVID-19 နဲ့ပတ်သက်တဲ့သတင်းမှားတွေကိုတိုက်ဖြတ်ဖို့လို့ဆိုပြီးအခုလိုသတင်း website တွေပိတ်ခိုင်းတာဟာမြန်မာအစိုးရရဲ့အာဏာရှင်စနစ်လောက်ရဖြစ်တယ်လို့ပြည်သူနိုင်ငံအခြေစိုက်နယ်စည်းမထားသတင်းတော်များအဖွဲ့ RSF အဖွဲ့ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။အခုညအတွက်ရေဒီယိုအတန်းထွင်မှုကတော့ဒီလောက်ပါပဲရှင်။လက်ဖက်မနဲ့9:00ကနေ9:00ခွဲအထိထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေကြာရင်လည်းအရေးကြီးတဲ့ကမ္ဘာသတင်းတွေနဲ့မြန်မာနိုင်ငံသတင်းတွေအပြင်အပတ်စဉ်အစီအစဉ်တွေကိုနားဆင်ရအောင်ပါ။ည9:00တိုင်းမှာထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပဲဖြစ်ဖြစ်Intel Set 17နဲ့ Mia Set 3တို့ကနေပဲဖြစ်ဖြစ်ဖန်ယူကြည့်ရှုနိုင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။
This program has come to you from the Voice of America, Washington.